Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်ဒီဇင်ဘာလ1ရက်တက်ကြနေ9ថ្ងៃကနေ10ថ្ងៃအထိအစည်းအဝေးတွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဇင်ဘာဘွေသမ္မတတိ MSN မန်နန်ကောက်ကွာအစိုးရရဲ့ထိတန်းရာလူတွေကိုစစ်ပဆိုင်အစစ်မြေရရှိတွေကိုပေးရလိုက်တဲ့အကြောင်းနိုင်ငံမရုံးမြင့်တန်ကြီးကကြေညာလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ပုံရံမင်းကြီး Francis ဆာတကားမျိုးတော်ကဘာသာပေါင်းစုံစုဝေးပွဲတွင်မြန်မာနိုင်ငံကထွက်ပြေးရောက်ရှိနေတယ်လို့ဆိုတဲ့ Ranger ဒုက္ခသည်တချို့နဲ့တွေ့ပါတယ်။ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြေညာပေးသွားမှာပါ။
ကောင်းပါပြီရှင်တည်င်းတွေပြီးမှာတော့ငိမ့်ချင်းရင်လုပ်ငန်းစဉ်တွေကိုဆွေးနွေးလှုပ်ဆောင်နေပေမဲ့တစ်ဖက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေအကြောင်းတွေနဲ့အတူနှားဆင်ကြရမှာက
So on the performance contest these are different community networks so 10 community networks
UNS မြန်မာပြောခွင့်ရအမျိုးသမီးပြောသွားတာပါအပြည့်စုံကိုတည်နေပြီမှာနားဆင်ကြရပါမယ်ဒါအပြင်ထိုင်းနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးဟောင်းလက်ဖြေအာဆီယံအဖွဲ့ရဲ့အတွင်းရေးမှူးချုပ်ဟောင်းလက်ဖြစ်တဲ့ဆူရီဖီဆူဝန်ကွယ်လွန်သွားတဲ့ပေါ်အမြင်သဘောထားတွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန်ရောက်တဲ့တွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
ဇင်ဘာဘွေသမ္မတတဲ့ MSN မန်နန်ကာကွာအစိုးရတဲ့ထိတ်တန့်ရာလူတွေကိုစစ်ဖက်ဆိုင်ရာအစစ်မြေရရှိတွေကိုတာဝန်ပေးရလိုက်တဲ့အကြောင်းနိုင်ငံမရုံးမြင့်တန်ကြားကကြေညာလိုက်ပါတယ်။မနေ့နောက်ပိုင်းကကြေညာချက်အရဖွဲ့ဝင်22ဦးပါဝင်တဲ့အစိုးရအဖွဲ့မှအတိုက်ခံတွေပါဝင်တာမတွေ့ရတဲ့အတွက်သမ္မတဟောင်းရောဘတ်မူဂါဘီနဲ့မတူဘဲနိုင်ငံရေးမှာအများပါဝင်ခွင့်ရမယ့်အခြေအနေမျိုးသမ္မတတစ်ကဖန်တီးပေးလိမ့်မယ်လို့မျှော်လင့်နေတာတွေလည်းမေးမိန်သွားပါတယ်။ဇင်ဘာဝေနိုင်ငံကိုနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့အသက်93နှစ်အရွယ်မူဂါဘေကိုတော့စစ်တပ်ကဖျက်ရှားလိုက်ပြီးအာဏာရဇနု PF ပါတီတွေကလွတ်တော်ကိုယ်စားလှယ်တွေကပါထောက်ခံမှုမပေးတော့ဘဲနိုင်ငံရေးအရာဖိအားပေးတာတွေခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲယာရုကနှုတ်ထွက်သွားခဲ့တာပါမူဂါဘေကိုနေမှာချေချုပ်ထိန်းသိမ်းထားပြီးအစိုးရအာဏာကိုစစ်တပ်ကထိန်းချုပ်လိုက်ကြောင်းအစိုးရပဲရုံးမြင့်တန်းကြားမှာကြေညာခဲ့တဲ့ကြီးတက်စစ်ဘုချုပ်ဆူဗီစီယိုမူယိုကတော့နိုင်ငံခြားရေးဝန်ကြီးဖြစ်လာပါတယ်လီဒါစီဦးစီးချုပ်ပရက်ဆန်ရှေကတော့မြန်မာနဲ့စပ်ပြိုးရေးဝန်ကြီးဖြစ်လာခဲ့တာပါလီဒါဦးစီးချုပ်ကသမ္မတဟောင်းမူဂါဘီလက်ထက်မှာအရသာ2000လောက်တည်ဆုံခဲ့ရတဲ့ဇင်ဘာဝေနိုင်ငံအနောက်ပိုင်းမက်တာပီလန်လန်လန်ကနဒယ်ဘလဲလူမျိုးတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေနဲ့ဆက်နွယ်နေသူတူလည်းဖြစ်ပါတယ်ဇင်ဘာဝေနိုင်ငံပရက်ရှာကိုလိုနီလက်အောက်ကလွတ်လပ်ရေးရဖို့ကြိုးပမ်းမှုတွေမှာမူဂါဘီနဲ့အတူတိုက်ပွဲဝင်ခဲ့ကြသူတွေပါဝင်ဖွဲ့စည်းထားပြီးဩဇာရှင်ဝါကြီးမားတဲ့စစ်ပြန်စစ်မှုထမ်းအောင်အသင်းရဲ့အကြီးအကဲခရစ်မဆာဖန်ကွာကတော့ပြန်ချာရေးဝန်ကြီးဖြစ်လာပါတယ်ကျန်ဆိုးရဖို့ဝင်အများပြားကလည်းသမ္မတဟောင်းမူဂါဘီလက်ထက်ကလူအောင်တွေဖြစ်နေကြပါတယ်
ပါကစ္စတန်နိုင်ငံအနောက်မြတ်ဘက်ကအစိုးရပိုင်းစိုက်ပျိုးရေးသုတေသနဌာနနဲ့ကဲရရှိတဲ့တက္ကသိုလ်ကျောင်းဝင်းထက်ကအဆောင်ကိုလက်နဲ့အပြည့်အစုံကန်ဆောင်ထားတဲ့အသေးခံတက်ခတ်သူတွေဒီကနေ့ပဲဝင်ရောက်စီးနင်းတက်ခတ်ခဲ့ရကအ ਨੇ ဆုံးလူကိုသေဆုံးပြီးတော့နောက်ထပ်35ယောက်ထက်မနည်းဒဏ်ရာရရခဲ့ကြပါတယ်တက်ခတ်ခံခဲ့ရတဲ့ပါရှွာမြို့ကစိုက်ပျိုးရေးတက္ကသိုလ်ကျောင်းဝင်းကတော့ပါကစ္စတန်ရဲတွေနဲ့အကြမ်းဖက်တပ်ဖြတ်ရေးတပ်ဖွဲ့တွေကချက်ချင်းဆူသလိုဝိုင်းရမ်းမိခဲ့စေဖို့ကြိုးပမ်းခဲ့ကြတာပါအပြန်အလှန်ပစ်ခတ်မှုတွေနိုင်နဲ့ချီဖြစ်ပွားခဲ့ပြီးတဲ့နောက်စစ်သွေးကြွ3ဦးအသေးဖမ်းဆီးမိခဲ့ပါတယ်ပြည်내ရဲမှူးဆလာဟူဒင်မာဆူဒ်ကတော့နောက်ထပ်အလောင်းတလောင်းဟာစစ်သွေးကြွအဖွဲ့ဝင်ဟောမဟုတ်တင်းနေအောင်စုံစမ်းစစ်ဆေးနေတယ်လို့လည်းနောက်ပိုင်းမှာပြောဆိုခဲ့ပါတယ်။ထိခိုက်ဒဏ်ရာရသူတွေထဲမှာရဲတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်တိုက်ဖျက်ရေးတပ်ဖွဲ့ဝင်တွေပါဝင်တယ်လို့လည်းပြောပါရယ်။တိုက်ခိုက်သေးကျေသူအများစုဟာကျောင်းသားတွေဖြစ်ကြပြီးတနတ်ဒဏ်ရာတွေရရှိခဲ့ကြောင်းလည်းပက်ရှွာမြို့ဆေးရုံကဆရာဝန်တွေကပြောပါရယ်။ပါကစ္စတန်မှာတရားမဝင်ဖွဲ့အစည်းဖြစ်ကြီးညာထားတဲ့တာလီဘန်စစ်သွေးကြွအုပ်စုကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းကြီးညာခဲ့တာပါ။ပါကစ္စတန်ထောက်လိုင်းရေးအေဂျင်စီ ISI နဲ့ဆက်နွယ်နေတဲ့နေရာကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးထောက်လိုင်းရေးအရာရှိအများပြားတည်ဆုံခဲ့ကြောင်းလည်းပါကစ္စတန်တာလီဘန်အဖွဲ့ကပြောပါရယ်စစ်တပ်ပြောခွင့်ရသူကတော့စီးနင်းတိုက်ခိုက်မှုဖြစ်ပွားနေချိန်မှာစစ်သွေးကြော်တွေဟာအာဖဂန်နိုင်ငံထဲမှာရှိတဲ့ခေါင်းဆောင်ပိုင်းနဲ့အဆက်အသွယ်လုပ်ခဲ့ကြောင်းပြောဆိုခဲ့ပါရယ
်အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ရဲ့နေရာမှာဗဟိုထောက်လိုင်းအေဂျင်စီ CIA ညွှန်ကြားမှုမိုက်ပွန်ပီယိုကိုမကြာသေးခင်သတင်းပတ်တွေအတွင်းအစာထုတ်ခန့်ဖို့သမ္မတဒေါ်နယ်ထရန့်စီစဉ်နေတယ်လို့ဆိုတဲ့သတင်းတွေကိုအင်ဗျူရောကပယ်ချလိုက်ပါရယ်သမ္မတဝန်ကြီးတီလာဆန်နဲ့အတူမနေ့တုန်းကပဲရှိနေခဲ့တဲ့အကြောင်းနိုင်ငံခြားရေးရာကိစ္စတွေမှာအတူလက်တွဲစောင့်မှုတွေလည်းရှိခဲ့တဲ့အကြောင်းနဲ့သမ္မတကသာအယုံကြည်မရှိခဲ့ရင်ယာရုမှာဆက်ရှိနေဖို့အကြောင်းလည်းမရှိတဲ့အကြောင်းအင်ဗျူရောပြောခွင့်ရသူဆာရာဟက်ဂဗီဆန်ဒါစ်ကမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ New York Times, Washington Post နဲ့ CNN အပါအဝင် American သတင်းမီဒီယာကြီးကတော့အစောဆုံးဒီလဒီဇင်ဘာလနဲ့ရှေ့ဇန်နဝါရီလလောက်မှာဝန်ကြီးတီလာဆန်ကိုယာရုကဖယ်ရှားဖို့ပြင်ဆင်နေကြောင်းအစိုးရအစစ်မြေအရာရှိတွေကိုကိုကဖော်ပြကြပါတယ် ပြီးတော့ဒင်းစာရှင်းလင်းပွဲမတမ်းမီသမ္မတ Trump ကိုသတင်းတောက်တွေကဝန်ဝင်မင်းမြန်ရမှာလဲဝန်ကြီးတီလက်ဆန်တာဝန်ထမ်းဆောင်နေစေဖြစ်တဲ့အကြောင်းကတ်တူတူတုံ့ပြန်သွားခဲ့တာပါဝန်ကြီးတီလက်ဆန်ကိုယ်တိုင်ကလည်းတာဝန်ဆက်လက်ထမ်းဆောင်နေစေဖြစ်တဲ့အကြောင်းနဲ့သမ္မတကတာဝန်ပေးတဲ့အချိန်ထိဆက်လက်ထမ်းဆောင်သွားမှာဖြစ်ကြောင်းကတ်တာနိုင်ငံခြားရေးဝန်ကြီးနဲ့အတူပူးတွဲပြုလုပ်တဲ့ဒင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုဖြစ်ကြားသွားပါတယ်နိုင်ငံခြားရေးဝန်ကြီးနေရာမှာအစထုတ်ခန့်အပ်မဲ့တဲ့တွင်မမှန်ညောင်းရင်းဆိုဖို့အင်ပီရိုရာရှိချုပ်ကမနေ့တုန်းကပဲဆက်သွယ်အကြောင်းကြားခဲ့ကြောင်းလဲနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာပါဝန်ကြီးတီလာဆန်ဟာရှစ်သတင်းပတ်တဲ့ဥရောပကိုခီးထွက်ဖို့စီစဉ်ထားပြီးရုရှားရဲ့ရန်လိုတဲ့လုပ်ရက်တွေကိုထိန်းချုပ်ရမှာအမေရိကန်ရဲ့မဟာမိတ်တွေကိုအားပေးထောက်ခံသွားဖို့ပြောဆိုလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ဒီချိန်ထဲမှာပဲတိကျဖြစ်ရတဲ့ခုအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူညိုရေးအကြံပေးအရာရှိအောင်ဖြစ်သူမိုက်ကယ်ဖလင်းဟာပြည်အောင်စုံစမ်းစစ်ဆေးရေးဘျူရို FBI ကိုလိမ်လည်ထွက်ဆိုမှုနဲ့တရားစွဲဆိုအရေးယူလိုက်ပါတယ်
တိုက်ချင်းပြင်မီဆိုင်တုံးတစင်းကိုနောက်ဆုံးပြစ်လို့ဆန်းတက်လိုက်တဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးဖြတ်တောက်ဖို့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကကမ္ဘာနိုင်ငံအားလုံးကိုတောင်းဆိုလိုက်ပေမဲ့မြောက်ကိုရီးယားအာဏာရှင်အစိုးရကိုဖြုတ်ချဖို့ဆိုရာကိုတော့ပြောဆိုခြင်းမရှိတော့ပါဘူး။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဟာအမေရိကန်အစိုးရရဲ့အဓိကဦးစားပေးကိစ္စရဖြစ်တယ်လို့အင်ဖီရောပြောခွင့်ရသူက VOA ကိုပြောပါရယ်။မြောက်ကိုရီးယားနဲ့ဆက်ဆံတဲ့နေရာမှာသံတမန်ရေးအရာချင်းကဆောင်ရွက်ဖို့ဖြစ်နိုင်ခြေရှိနေတယ်လို့ကကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါရယ်။အမေရိကန်ဘက်ကသံတမန်ရေးနည်းနဲ့ဆက်လက်လုပ်ကိုင်သွားမယ်အကြောင်းနဲ့ကုလသမဂ္ဂကုလအလုံးစုံရေးကောင်စီတို့ကစဉ်မရက်မနာဆက်ကြိုပန်းတော့မှာဖြစ်တဲ့အပြင်အမေရိကန်ဘက်ကစီအေနီလာရှိသေးတယ်ဆိုတော့ခိုင်မာတဲ့အချက်ကိုစုကင်ပြီးတော့လဲဆက်လက်ပြောဆိုဆွေးနွေးတော့မှာပါလို့ဝန်ကြီးမက်ဒစ်ကပြောပါရယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တိုက်ချင်းပြင်မီဆိုင်တုံးလက်နက်အစီအစဉ်တွေအတွက်ပနာရင်းနဲ့လောက်စားစီလုံးဝဖျက်တောက်ပြဖို့ရွယ်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားပေါ်အရေးယူတန်ခတ်မှုတွေချမှတ်ထားပြီးဖြစ်ပါရယ်အဲ့ဒီတန်ခတ်မှုတွေအပြင်နောက်ထပ်တန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ဖို့သမ္မတဒိုနယ်ထရမ့်ကတောင်းဆိုထားပါရယ်
American အတန်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
view american တဲ့မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုံရံမင်းကြီး Francis ဟာဒီကနေ့ဓကားမြို့တော်ကဘာသာပေါင်းစုံစုဝေးပွဲအတွင်းမြန်မာနိုင်ငံကထွက်ပြေးရရှိနေတယ်လို့ဆိုတဲ့ Ranger ဒုက္ခသည်တချို့နဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကပရစ်ကတ်တီကနေထွက်ပြေးလာသူခမ်းမန်းကြီးဒုက္ခသည်6သိန်းလောက်ခိုးလုံနေတဲ့ Caucasus Bazaar ခရိုင်ကနေရောက်လာကြတဲ့ Ranger အမျိုးသား12ဦးအမျိုးသမီး2ဦးနဲ့မင်းကလေးငယ်2ဦးတို့နဲ့ပုံရံမင်းကြီးတွေ့ဆုံခဲ့တာပါ။ရညာဒုက္ခသည်တွေကိုတူးချင်းတွဲဆောင်ရမှာတော့သူတို့ကြုံခဲ့ရတဲ့ဖြစ်ဖြစ်တွေကိုစကပြန်ကတစ်ဆင့်ပြန်ပြောပြခဲ့တာကိုလည်းပုံရံမကြီးကနားထောင်ခဲ့သလိုကိုယ်တိုင်ကောင်းချီးပေးခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမတိုင်မီလေးရကျော်တွားရောက်ခဲ့တဲ့မြန်မာနိုင်ငံခီးစဉ်အတွင်းအတိုင်းငံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တမတော်ကော်ဝေးဦးစီးချုပ်ဘုံချုံမကြီးမင်းအောင်လန်တို့နဲ့ပါတွဲဆောင်ခဲ့တဲ့ပုံရံမကြီးဟာရခိုင်ပြည်နယ်ကရညာဒုက္ခသည်တွေအရေးအလေးထားပြောဆိုတာမျိုးမရှိဘူးလို့လည်းလူ့ခွင့်ရေးအဖွဲ့ရဲ့ဝေဖန်မှုတွေခံခဲ့ရတာပါဒီကနေ့ပုံရံမကြီးရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာတော့ရွင်ကြဖြစ်ရင်းညွန်းတုံးတုံးခဲ့တယ်လို့ဒုက္ခသည်တွေအနေနဲ့ထိခိုက်နာကျင်ခံစားခဲ့ရတာတွေအတွက်ခွင့်လွတ်မှုနဲ့တုံ့ပြန်မှုလည်းတိုက်တွန်းတော့ပါတယ်။အနေတုံးကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိစင်မှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်ကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်နေချီတဲ့ဒုက္ခသည်တွေထွက်ပြေးကြရတဲ့ပြဿနာကိုဖြေရှင်းရမှာနိုင်ငံတကာအတိုင်းအဝန်းအနေနဲ့ပြက်ပြက်သားသားအစီအမံတွေချမှတ်ဆောင်ရွက်ကြဖို့တိုက်တွန်းခဲ့တာပါ။
ပီကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေရဲ့အစီအမံကောင်ဆောင်တဲ့ဆွေးနွေးပွဲကိုတက်ရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာတရုတ်သမ္မတရှီကျင်းပင်နဲ့ဒီကနေ့ပဲတွေ့ဆုံခဲ့ပါတယ်။အလုတ်တဘောချီချီရဲ့ခီးစဉ်ဖြစ်တရုတ်နိုင်ငံမှာရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာညီလာခံမတိုင်မီတရုတ်သမ္မတနဲ့တီးတန့်တွေ့ဆုံခဲ့တာဖြစ်ကြောင်းတရုတ်ဆိုရပိုင်းမီဒီယာတွေကဖော်ပြခဲ့ပေမဲ့ဆွေးနွေးမှုအသေးစိတ်တွေကတော့မဖော်ပြခဲ့ပါဘူး။တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာနိုင်ငံရေးပါတီတွေရဲ့အစီအမံကောင်ဆောင်တဲ့ဆွေးနွေးပွဲမှာလည်းဒေါအောင်ဆန်းစုကြည်ဟာအထူးဧည့်သည်သောအဖြစ်တက်ရောက်မင်းခွန်ပြောကြားဖို့စီစဉ်ထားတာပါ။မြန်မာတက်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့တရုတ်နိုင်ငံခီးစဉ်အဆုံးသတ်ပြီးရပ်ပိုင်းအတွင်မှာပဲဒေါအောင်ဆန်းစုကြည်တရုတ်နိုင်ငံကိုဒီနှစ်အတွင်းဒုတိယအကြိမ်ထပ်မံသွားရောက်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လကတရုတ်နိုင်ငံကိုအလဲအပတ်ရောက်ခဲ့ပူတဲ့ဒေါအောင်ဆန်းစုကြည်ရဲ့အခုတစ်ကြိမ်ခီးစဉ်ကနေနိုင်ငံခြားပူပေါင်းဆောင်မှုတွေအကောင်လာလိမ့်မယ်လို့မျှော်လင့်ကြောင်းလဲဒီအစိုးရပိုင်းစင်ဟွာသတင်းဌာနကခီးစဉ်မတိုင်မီမှာပြောဆိုထားပါတယ်။မြန်မာနိုင်ငံကအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့တရုတ်ကွန်မြူနစ်ပါတီတို့ကြားအပြန်အလှန်ယုံကြည်မှုနဲ့ပူပေါင်းဆောင်မှုတွေတိုးမြင့်နိုင်ဖို့ဒေါအောင်ဆန်းစုကြည်က ဆန္ဒပြုခဲ့ကြောင်းလည်းသတင်းမှာဖော်ပြခဲ့တာပါ။တနင်္ဂနွေနေ့ထိကျင်းပသွားမယ့်ဘီဂျင်းမြို့ကညီလာခံမှာတော့မြန်မာနိုင်ငံကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်ထောင်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီတို့အပါအဝင်နိုင်ငံပေါင်း120ကျော်ကနိုင်ငံရေးပါတီပေါင်း200ကျော်ကကောင်ဆောင်တွေတက်ရောက်နေကြတာဖြစ်ပါတယ်။
အမေရိကန်သမ္မတအောင်ဘရက်အိုဘားမားတိဗက်ဗဇာရေးခေါင်းဆောင်ဒလိုင်းလာမားနဲ့အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာဒီကနေ့တွေ့ဆုံပြီးကမ္ဘာတဝန်းငြိမ်းချမ်းရေးမြင့်တင်နိုင်မှုဆွေးနွေးခဲ့တဲ့အကြောင်းဖုန်းတော်ကြီးဒလိုင်းလာမားရဲ့ရုံးကပြောပါတယ်။အာရှသုံးနိုင်ငံခီးစဉ်ဖြစ်တရုတ်နိုင်ငံကနေနယူးဒေလီကိုရောက်လာတဲ့သမ္မတအောင်အိုဘားမားဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမူဒီနဲ့လည်းတွေ့ဆုံခဲ့တာပါ။ယုံကြည်အားကိုးရတဲ့မိတ်ဆွေအောင်တူနဲ့ပြန်လည်ဆုံဆီးမှုဖြစ်နေတယ်လို့ဖုန်းတော်ကြီးဒလိုင်းလာမားကနယူးဒေလီမြို့တော်ကဟိုတယ်တစ်ခုမှာတွေ့ဆုံပြီးပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတအောင်နဲ့တိဘက်ဘာသာရေးခေါင်းဆောင်တို့ကြားအခုဒီချိန်တွေ့ဆုံမှုက6ချိန်မြောက်ဖြစ်ပြီးနောက်ဆုံးတစ်ချိန်ကတော့တရုတ်စိုးရွားကတိဘက်ခွထွက်ရေးလှုပ်ရှားသူဖြစ်သဘောထားပြီးအပြင်းထန်ကန့်ကွက်နေတဲ့ကြားကပဲအင်ဗျူရောမှာပြီးခဲ့တဲ့နှစ်ဇူလိုင်လတဲ့သမ္မတဟောင်းအိုဘားမားသမ္မတဖြစ်တဲ့အိုဘားမားကဖုန်းတော်ကြီးဒလိုင်းလာမားကိုလက်ခံတွေ့ဆုံခဲ့တာပါ။နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေဖြစ်ကြတဲ့သမ္မတဟောင်းနဲ့တိဘက်ဘာသာရေးခေါင်းဆောင်တို့တွေ့ဆုံရမှာကမ္ဘာကြီးရဲ့ရှေ့နာကန်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြကြောင်းလည်းဖုန်းတော်ကြီးဒလိုင်းလာမားရဲ့ရုံးကပြောဆိုထားပါတယ်။
ဂျပန်ဧကရဘီယန်အကီဟီတိုဟာ2019ခုနှစ်ဧပြီလမှာတရားဝင်နန်းဆိုမှာဖြစ်ကြောင်းဒီကနေ့ပဲဂျပန်အစိုးရကကြေညာလိုက်ပါတယ်။သူ့နေရာမှာတော့အကြီးဆုံးသားတော်အင်ရှေဆန်မင်နာနာရူဟီတိုစက္ကမပါ။နန်းဆိုမဲ့နေ့ကိုတော့ဧကရဘီယန်အိမ်တော်ရေးရာကောင်စီကဒီကနေ့ပဲအတည်ပြုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဧကရဘီယန်ကတော့တာဝန်ထမ်းဆောင်မှုအသက်အရွယ်ကြီးလွန်ပြီးတော့ပြင်းထန်နေပြီဖြစ်ကြောင်းပြီးခဲ့တဲ့နှစ်မှာပဲပြောဆိုထားတာပါ။ဂျမားရဲ့အခြေအနေတစ်နှစ်တခြားကျဆင်းလာတာနဲ့အမျှတိုင်းပြည်အကြီးအကဲတာဝန်တွေကိုထမ်းဆောင်ဖို့အခက်ကြုံရမှာကိုဆိုရင်ကြောင်းမနစ်တုန်းကရှရှပါပါရွံ့မြင့်တန်ကြကနေလူလူကိုပြောကြတဲ့မိန့်ခွန်းမှာပရင်အာကီဟီတိုကပြောဆိုခဲ့တာဖြစ်ပါတယ် Direct from Washington The Voice of America VOA ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နုံနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာအရင်နှစ်တွေကထက်ဆိုင် HIV AIDS ယောဂဝေဒနာတဲ့အရေးအတွက်ရောကြလာတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့စည်းကရော HIV ဝေဒနာတဲ့တွေကိုအကူအညီပေးနေတဲ့အဖွဲ့တွေကပါဒီကနေ့ကြာရောက်တဲ့ World AIDS Day နေ့မှာပြောဆိုလိုက်ပါတယ် HIV ဝေဒနာရှင်တွေကိုလူအတိုင်းဝိုင်းကခွဲခြားဆက်ဆံတာတွေရှိနေတာကြောင့်ဒါကိုအကာအကွယ်ပေးဖို့ဥပဒေမူကြမ်းတရားကိုလွှတ်တော်မှာရေးဆွဲနေပါတယ်World AIDS Day နဲ့ပတ်သက်လို့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါရရှင
်။ဒီဇင်ဘာလ1ရက်နေ့ဒီကနေ့မှာကြာရောက်တဲ့ကမ္ဘာကိုကံအားကြာဆင်းမှုကူးစက်ရောဂါတိုက်ဖျက်ရေးနေ့ World AIDS Day အခမ်းအနားတစ်ရက်ကိုကျန်းမာရေးအားကစားရေးဝန်ကြီးဌာနနဲ့ရန်ကုန်တိုင်းအစိုးရတို့ဦးစီးပြီးဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တာပါ။အဲ့ဒီပွဲမှာအစိုးရရဲ့ဆောင်ရွက်ချက်တွေနဲ့ဝေဒနာရှင်အတိုးအယော့အခြေအနေတွေကိုရှင်းပြခဲ့ပါတယ်။ World AIDS Day အထိမ်းအမှတ်ပွဲကိုတက်ရောက်ခဲ့တဲ့ကုလသမဂ္ဂ UNAIDS မြန်မာအဖွဲ့ကလည်းHIV ဝေဒနာသည်တွေနဲ့ပတ်သက်လို့ပညာပေးလှုံ့ဆော်တဲ့ Workathon နဲ့ Performance Contest အစီအစဉ်တွေကိုဒီဇင်ဘာလ2ရက်နဲ့3ရက်နေ့တွေမှာလှုပ်ဆောင်သွားဖို့ရှိတယ်လို့ UNH မြန်မာအဖွဲ့ပြောခွင့်ရသူ Miss Mariso Asteria Valaniga VOE ကိုရှင်းပြပါတယ
် AIDS related deaths are going down other UN agencies and other organizationsThis is the walkathon the performance contest it would happen
မြန်မာနိုင်ငံမှာ HIV ဝေဒနာတဲ့အရင်ကတည်းကရောနေလာပါတယ်ကျမတို့ UNH အဖွဲ့ကတော့ဒီဇင်ဘာလ၂ရက်နေ့မှာမနက်၆နာရီကနေမနက်၉နာရီထိလမ်းလျှောက်ပွဲကြီးတစ်ခုကိုကျင်းပမှာပါကနောကြီးပန်းချံကနေစထွက်ပြီးတော့ဒီမှာပဲအဆုံးသတ်မှာပါဒီဇင်ဘာ၃ရက်နေ့ကျရင်တော့ HIV ပညာရေးနဲ့ပတ်သက်တဲ့တရုတ်ဖော်ပြပွဲတစ်ခုကိုညနေ၄နာရီကနေည၈နာရီထိမဟာဗာနုလပန်းချံရှိမှာကျင်းပသွားမှာပါ
အဲ့ဒီပြိုင်ပွဲကိုလူတိုင်းကျန်းမာရေးတူညီအခွင့်အရေးဆောင်ကျင်းပေးဆိုတဲ့ခေါင်းစဉ်နဲ့ကျင်းပသွားမယ်လို့ UNH အဖွဲ့ကပြောပါတယ်။စီအစိုးရလက်ထက်တုန်းက HIV ဝေဒနာသည်တွေကိုအကူအညီပေးရေးကိစ္စမှာအခက်အခဲတွေကြုံခဲ့ရပေမဲ့အခုနောက်ပိုင်းဝေဒနာရှင်တွေလိုအပ်နေတဲ့ ARD ဆေးဝါးတွေကိုအရင်ကထက်အလွယ်တကူပိုပြီးဖြန့်ဖြူးလာနိုင်တာကြောင့် HIV ရောဂါဝေဒနာရှင်တွေရောကြလာတယ်လို့ NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ် HIV AIDS ဝေဒနာသည်တွေကိုကူညီဆောင်ရှောက်ပေးနေတဲ့ဒေါ်ဖြူဖြူသင်းကပြောပါလေ
။အရင်တော့ကျွန်တော်တို့ကိုယ်တိုင်စီစီလုံးလုံးနဲ့လုံထိုင်သိရှိသလားလုံနိုင်သလားလုံခွင့်မရခဲ့ဘူး။အခုကတော့ကိုလုံနိုင်ရင်လုံနိုင်သလားလုံလို့ရတာရှိရဲ။နောက်တစ်ချက်ကကျတော့အခုလက်ရှိကတော့ဆိုးရအနေနဲ့ကလည်းသက်ဆိုင်ရာ NGO အစရှိတဲ့ချင်းဟိုနှောက်ရမပြီးပဲနဲ့ဟိုပူးပေါင်းဆောင်ရွက်မှုရှိလာတာလည်းတစ်ဖက်ကကောင်းတယ်လို့ပြောလို့ရသလိုနောက် ARD ဆေးဝါးတွေအလုံးလုံးရတာလည်းကျွန်တော်ယောဂကိုချင်းချုပ်လို့ရနိုင်တယ်ပေါ့နော်။
မြန်မာနိုင်ငံမှာ HIV ရောဂါရှိတဲ့ဝေဒနာရှင်တွေကိုလူမှုအတိုင်းအဝိုင်းကြားခွဲခြားဆက်ဆံမှုတွေရှိနေစေဖြစ်ပါတယ်။ဒါကြောင့်ဝေဒနာရှင်တွေကိုအကာအကွယ်ပေးရတဲ့လွှတ်တော်မှာဥပဒေမူကြမ်းတရက်ရေးဆွဲနေတာပြီးစီးသလောက်ဖြစ်နေပြီလို့ HIV AIDS ဝေဒနာသည်တွေကိုအကူအညီပေးနေတဲ့ Phoenix Association အဖွဲ့တာဝန်ခံကိုတီဟကျိုင်ကပြောပါတယ်
။ဟ HIV အခြေအနေနဲ့ပတ်သက်ပြီးတော့တော်တော်များများကျွန်တော်တို့ရဲ့အသံတွေရအောင်ပြီးတော့2014ခုနှစ်မှာသူတို့စပြီးတော့ဖွဲ့ရတယ်ပြီးတော့အဲ့ဒီကနေစပြီးတော့ပဲကျွန်တော်တို့ HIV နဲ့ပတ်သက်တဲ့ဒီကိစ္စရင်းနဲ့ပတ်သက်တဲ့ issue တွေကိုလည်းတော်တော်များများကျွန်တော်တို့ပို့ပြီးတော့တော်တော်များများပြသလာနိုင်တယ်သူတို့နဲ့ပတ်သက်တဲ့ဥတီလေးကိုကျွန်တော်တို့ရေးဆိုလာနိုင်ခဲ့ကြတယ်အခုတလို့ကြည့်လို့ရှိရင်ဒီဘက်တော်ရောက်လာတဲ့အချိန်မှာကျွန်တော် HIV နဲ့ပတ်သက်တဲ့ခံစားနေကြတဲ့သူတွေ HIV နဲ့ဓာတ်ရိုက်ကြည့်နေတဲ့သူတွေအတွက်ခွဲခြားနေကြသက်ဆိုင်ရာနဲ့ပတ်သက်တဲ့ဥတီသွေးတာကကျွန်တော်တို့အော်တွဲနေတော့ draft တော့ကျွန်တော်ရှိနေပြီအဓိကကတော့ဥဆောင်ဆွဲတာကပြည်တော်စုအာဥရင်းနဲ့သူရေဥရင်းနဲ့သူရကိစ္စနဲ့ကလီလာဆန်စစ်တော့ကွန်ချာရနေပြီးတော့ဥဆောင်ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတွေအားလုံးပါဝင်တယ်ကျွန်တော်တို့အရာတွေနဲ့ကျွန်တော်အရက်ခက်ကဖွဲ့စည်းနေတယ်ပေါ်ပြီးတော့ကျွန်တော်တို့အရာကိုတွဲနေတော့
အစိုးရနဲ့ကုလသမဂ္ဂအဖွဲ့တွေရဲ့တရားဝင်ထုတ်ပြန်ချက်အရအခုအချိန်ထိမြန်မာနိုင်ငံမှာ HIV ကူးစက်ရောဂါဝေဒနာသည်2,000-3,000လောက်ရှိတယ်လို့ဆိုပါတယ်လက်တွေမှာဒီအရေးအတွက်တက်ပိုများနိုင်တယ်လို့လွတ်လပ်တဲ့ကျန်းမာရေးအဖွဲ့အစည်းတွေကပြောပါဗျ။အဲ့ဒီတဲမှာမူရစ်ဆေးဝါးသုံးဆမှုကြောင့်နဲ့အမျိုးသားအချင်းချင်းလိင်ဆက်ဆံမှုကြောင့် HIV ရောဂါကူးစက်မှုနှုန်းပိုများလာနေတာတွေရှိနေတယ်လို့ဆိုပါတယ်။ဒါကိုအစိုးရဘက်ကတော့တရားဝင်အတိမတ်မပြုသေးပါဘူး။ WHO နေနဲ့ပတ်သက်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ကြတဲ့မှာတော့2030ခုနှစ်ရောက်ရင်ကမ္ဘာလုံးဆိုင်ရာကျန်းမာရေးလှုပ်ရှားမှုကြီးလုံနိုင်ဖို့ရည်မှန်းထားပြီးHIV အပါအဝင် TB ရောဂါအသေးရောင်အတဝါစတဲ့ကူးစက်ရောဂါတွေရှော့ချတိုက်ဖြတ်ရေးအတွက်လှုပ်ဆောင်သွားဖို့နဲ့ HIV ဝေဒနာရှင်တိုင်းစိတ်ကူးသမှုအလွယ်တကူရရှိနိုင်ဖို့ကိုလည်းရည်မှန်းထားကြောင်းဖော်ပြထားပါတယ်ခင်ဗျာ
။ကုညံဝေအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့တိုင်းရင်းဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်ပွားနေတဲ့အကြောင်းတင်ပြပေးပါမယ်။27ရာစုပင်လုံတတိယအကြိမ်ညီလာခံခေါ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်ကျင်းပဖို့ပြင်ဆင်နေစေတချိန်တည်းမှာပဲတိုင်းရင်းသားဒေသတွေမှာမြမတက်မတော်နဲ့လက်နက်ကိုင်အဖွဲ့တွေကြားလက်နက်ကိုင်ပြစ်ပခတွေဖြစ်ပွားနေစေဖြစ်ပါတယ်။အထူးသဖြင့်ရခိုင်တက်မတော် AA အဖွဲ့နဲ့တက်မတော်တို့ကြားချင်းပြည်နယ်ပလဲဝမြို့နယ်အတွင်းမှာတလကျော်ကြာတိုက်ပွဲဖြစ်နေတယ်လို့ကျန်တဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်းပြည်နယ်ဘက်မှာလည်းမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့လည်းစစ်ရေးတင်းမာနေဆဲဖြစ်ပါတယ်ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
် NCA ပြည်ရလက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့ကြားချင်းမြင့်နယ်ပလောဝါမြို့နယ်ထဲမှာဒီကနေ့ထိသလကျော်ကြာတိုက်ပွဲပြင်းထန်စွာဖြစ်ပွားနေဆဲလို့ AA ပြန်ကြားရေးရရှိခိုင်တုခါကပြောပါတယ်
တိုက်ပွဲကတော့တော်တော်လေးပြင်းထန်တာဖြစ်နေတာဒီနေ့ဆိုလို့ရှိရင်တော့တလနဲ့တရက်ပေါ့လေဒီနေ့မှလည်းပဲတိုက်ပွဲကတော့တော်တော်လေးပြင်းထန်တာဖြစ်နေတုန်းပဲဗျအဲ့ဒီပလောဝါမြို့နယ်ရဲ့အထက်ဘက်အဲ့ဒီမေဝါရွာရဲ့အောင်းသားမှာဖြစ်နေတာ
ဒါ့အပြင်အိန္ဒိယမြန်မာဘင်္ဂလားသရိကန်နယ်စပ်တွေမှာလည်းတိုက်ပွဲဖြစ်ပွားနေတယ်လို့သူကပြောပါတယ်အထူးသဖြင့်နိုဝင်ဘာ29ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြမတမတော်ရဲ့ဆက်လက်နေပစ္စည်းတွေကိုရခိုင်တမတော်ကနေတင်စီရမိခဲ့တယ်လို့ခိုင်တုခကဆက်ပြောပါတယ်
အဲ့ဒီ29ရက်နေ့တက်ကွေးမှာတော့နော်ဒီဗမာတမတော်ဖက်ကတော့အကြဆုံးတော်တော်များတယ်ကျွန်တော်တို့ဖက်ကနေနော်အဲ့ဒီဗမာတမတော်စီကနေတင်စီရမိလည်းလည်းတော်တော်များများရှိတယ်ဗျ60မမဒီ60mm နဲ့ရ RGB တလဲရဆက်လက်ပေါ့နော်မရှင်းကန်တုံးလဲရနောက်ဒီကြီးစံလဲအများကြီးတင်စီရမိတယ်ဗျ
နိုဝင်ဘာလဆိုင်ကလေးကချင်းမြင့်နယ်ပလောဝါမြို့နယ်နဲ့ရခိုင်ပြည်နယ်ဘူရီတောင်မြို့နယ်တို့မှာတိုက်ပွဲတွေဆက်ဆက်ဖြစ်ပွားခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုနေပေမဲ့လည်းမြမတပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။ပလောဝါမြို့နယ်ကတိုက်ပွဲတွင်ဒေသခံရွာသား2000နီးပါးဟာအိန္ဒိယနိုင်ငံဘက်ကိုဆွတ်ပြေးသိမ်းရှောင်နေရတယ်လို့ခိုင်တုခါကဆိုပါတယ်
ဒီနိုင်ငံမေဇန်ပြည်နယ်ထဲကဒီလုံကလိုင်းမြို့နယ်ခွဲပေါ့အဲ့ဒီဘက်ကိုဒီတင်းချောင်လာတဲ့ဒီစစ်ချောင်ပြည်သူကတော့အခုဆိုရင်2000နီးပါးရှိနေပြီဗျ။အင်ဒီယားအာနာပိုင်တွေကနေသူတို့ကိုအကူအညီပေးနေတယ်ဗျ
။နိုဝင်ဘာလ3ရက်နေ့ကနေ16ရက်နေ့ထိချင်းမြင့်နယ်ပလောဝါမြို့မှာဖြစ်ပွားခဲ့တဲ့စိုက်ပွဲကြောင့်ကုန်းမြင့်ကျေးရွာကဒေသခံ300ကျော်ဟာရှင်းလဝကျေးရွာမှာစစ်ဘေးတင်းချောင်နေရပါတယ်။ဒီစစ်ဘေးရှောင်တွေကိုရခိုင်ပြည်နယ်ကအကူအညီပေးရေးဖွဲ့တွေကနေအကူအညီပေးဆောင်ခဲ့ပေမဲ့လည်းပလဝမြို့အာဏာပိုင်တွေကနေရှင်းလဝကျေးရွာစီသွားခွင့်မပြုဘူးလို့ဝန်လက်ဖောင်ဒေးရှင်းတာဝန်ရှိသူခိုင်ကောင်းဆန်ကဆိုပါတယ်မြမတမတော်နဲ့ရခိုင်တမတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာအရသာအနည်းဆုံး3ဦးထိခိုက်ဒေဆုံးမှုရှိတယ်လို့ချင်းလူမှုရေးသင်းသွင်းရေးမှူးပီတာလွယ်လူကအခုလိုပြောပါတယ
်ဟိုဒေဆုံးသူကတော့ကျွန်တော်အခုတိတိကျကျ3ယောက်ရှိပြီပေါ့နော်တယောက်ကတော့ဒီတမှုတိတ်ပန်ချောင်းသားတယောက်ပေါ့နော်။နောက်တယောက်ကကျတော့ဒီအသက်60အရွယ်ရှိတဲ့တယောက်ဆုံးသွားတယ်။လက်နက်ကင်တွေကသူတို့မှားပြီးတော့ပြေးတာလားတည်သွားတယ်ပေါ့နော်။ပွေချင်းကြီး။နောက်ပြီးတော့မရှားရွာနှစ်မိုင်လောက်ကွာဝင်းမှာအဲ့မြေမုံမိုင်းကိုနိမိပြီးတော့မှပွေချင်းကြီးတည်သွားတယ်တယောက်ပေါ့နော
်။အလားတူရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်အတွင်းမှာမြောက်ပိုင်းရှမ်းပြည်သမတော် SSPB SSC နဲ့မြမသမတော်တို့ကြား နိုဝင်ဘာလ29ရက်နေ့မှာလည်းတိုက်ပွဲဖြစ်ပွားခဲ့တယ်လို့ SSCB ပြောခွင့်ရဘူမူဆိုင်တော်လက်ကပြောပါတယ
်ဖြစ်တယ်ဖြစ်တယ်ကျင်းကျင်းမူချင်းတွေကသက်သာဟဲ့မှာသူတို့စခန်းနာလောက်ရှားတယ်လို့ကြားတယ်ဟိုစခန်းနဲ့ညီတော်လို့လားမသိဘူးပြင်းတိုးတယ်လားချိန်ခံမှုလည်းဖက်စလုံးပြင်းတယ်မသိ
မြောက်ပိုင်းရှမ်းပြည်သမတော်ခြေပြူရတီဘောမြို့ဝမ်မော့ကျေးရွာအုပ်စုပါကန်းနန်းတိုက်ဖိုင်းကျေးရွာနေမှာမြမသမတော်စစ်ကြောင်းကနေလှုပ်ရှားလာလို့အခုလိုစိုက်ပွဲဖြစ်ပွားလာခဲ့တာပါအလားတူအန်စီပြည့်ရက်လက်မှတ်မရေးထိုးနိုင်သေးတဲ့တန်းပလောင်ဒေသတွေဘက်မှာလည်းမြမသမတော်ထိုးစစ်တွေဆက်လက်ပြုလုပ်နေစေလို့တန်းပလောင်သက်ဖွဲ့ TNLA ပြန်ကြားရေးရာရှိဘူမှုဆိုင်ကျော်ကပြောပါတယ
်ဒီထိုးစစ်ကတော့တော့ဆောက်တင်းနေတဲ့တော်လေးကြီးကိုချီနေလို့
ဒါပြင်ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းမှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားအခုရက်ပိုင်းတွင်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံရွာသားတွေကလည်းနေရပ်ကိုစွန့်ခွာသွားခဲ့ကြပြီးဖြစ်ပါတယ်။လက်ရှိမြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ KIA ကချင်လွတ်လပ်ရေးဖွဲ့တမ်းပလောင်သောက်ဖွဲ့ TNLA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC နဲ့ရခိုင်တပ်မတော်တို့ဟာ NC လမ်းကြောင်းကိုလက်မခံတဲ့ UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FENCC ဖွဲ့ဝင်တွေလည်းဖြစ်ပါတယ်။လာမယ့်ဇန်နဝါရီလကုန်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပသွားမယ်ဆိုပေမဲ့လည်းမြန်မာစိုးရအနေနဲ့ UNFC ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေနဲ့ရောမြောက်ပိုင်းဒေသတိုင်းသားမဟာမိတ်တွေနဲ့နိုင်ငံရေးရာတွေ့ဆုံဆွေးနွေးနိုင်ခြင်းမရှိသေးသလို NC လက်မှတ်ရေးထိုးရေးမှာခက်ခဲတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကွန်အိမ်တင်ပြပို့ခဲ့တာပါ။အခုတော့ဆူရင်ကွယ်လွန်သွားတဲ့ပေါ်အမြင်သဘောထားတွေကိုနှားဆင်ကြရပါမယ်။ထိုင်းနိုင်ငံကြားရေးဝန်ကြီးဟောင်းလက်ဖြင့်အရှိတောင်အာရှအာဆီယံအတွင်းမှူးချုပ်ဟောင်းဆူရီဖီဆူဝန်ကွယ်လွန်သွားတဲ့အပေါ်မြန်မာနိုင်ငံကြားရေးဝန်ကြီးဌာနကဝန်ထမ်းကြောင်းတွင်လွှာဒီကနေ့ပြောပို့ပါတယ်ဆူရင်ဖီဆူဝန်ဟာထိုင်းနိုင်ငံနိုင်ငံရေးခေါင်းဆောင်တူအနေနဲ့မြန်မာဒီမိုကရေစီရေးတကြွလှုပ်ရှားစွာအကြံဉာဏ်ပေးဆောင်ရွက်ခဲ့သူမြန်မာပြည်အသွင်ကူးပြောင်းကာလမှာစစ်ရောကိုပါအားပေးကူညီသူတူဖြစ်တဲ့အတွက်မြန်မာဒီမိုကရေစီအင်အားစုတွေနဲ့တကြွလှုပ်ရှားသူတွေကကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်ရှုမြင်ပါတယ်။အပြည့်အစုံကတော့မဆုမွန်ကစူးစီးတင်ပြထားပါရရှင်။
ထိုင်းနိုင်ငံကနိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်အာဆီယံအတွင်းမှူးချုပ်ဟောင်းလည်းဖြစ်တဲ့ဒေါက်တာဆူရင်ပစ်ဆူဝမ်မနေ့ကသာပရီနေ့နိုဝင်ဘာလ30ရက်နေ့ကနှလုံးရောဂါနဲ့ရုတ်တရက်ကွယ်လွန်သွားခဲ့တဲ့အပေါ်အထူးဝမ်းနည်းကြေကွဲရပါကြောင်းဝမ်းနည်းခြင်းတဝန်လာတစ်ဆောင်ကိုမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကကြံရည်သူမိသားစုကိုဒီကနေ့ဒီဇင်ဘာလ1ရက်နေ့နေဆွဲနဲ့ပေးပို့လိုက်ပါတယ်ထိုင်းနိုင်ငံရဲ့နိုင်ငံရေးခေါင်းဆောင်တဦးအနေနဲ့မြန်မာဒီမိုကရေစီရေးတက်ကြလှုပ်ရှားစွာအကြံဉာဏ်ပေးဆောင်ရွက်ခဲ့သူနောက်မြန်မာပြည်ရဲ့အသွင်ကူးပြောင်းရေးကာလတွေမှာစစ်ရောကိုပါအားပေးကူညီသူတဦးဖြစ်တဲ့အတွက်မြန်မာဒီမိုကရေစီအင်အားစုတွေနဲ့တက်ကြွလှုပ်ရှားသူတွေကကြီးမားတဲ့ဆုံးရှုံးမှုတစ်ခုအဖြစ်ဝန်းနေကြပါတယ်။ပြပရောက်မြန်မာဒီမိုကရေစီအင်အားစုတွေကြားမှာမြန်မာဒီမိုကရေစီရေးအင်တိုင်းအားလိုက်ကူညီခဲ့သူတဦးဖြစ်ကြောင်းထိုင်းနိုင်ငံမှာနှစ်ပေါင်းများစွာမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အတွက်ဦးဆောင်လှုပ်ရှားခဲ့သူတဦးဖြစ်တဲ့ဝိုင်းရင်သတင်းသမားကြီးဦးစင်လင်းကအခုလိုပြောပြပါတယ်။
တော်တော်လေးစိတ်မကောင်းစရာအနေကြကောင်းတာပေါ့ဘာလို့လဲဆိုတော့သူကမြန်မာနိုင်ငံရေးဒီအစောပိုင်းကာလတွေပေါ့ဗမာပြည်ရဲ့ဒီဒီမိုကရေစီလွတ်မြောက်ရေးကိစ္စမှာသူကအများကြီးကူညီခဲ့တယ်ဒီအဝေးရောက်တဲ့ဒီဥမာထိုင်းနိုင်ငံကိုရောက်သွားတဲ့မြန်မာနိုင်ငံရေးသမားတွေမြန်မာကျောင်းသားတွေနော်ဒီလိုတွေနဲ့ပတ်သက်လို့လည်းသူကအများကြီးကူညီပေးခဲ့တာတွေရှိတယ်သူကတော်တော်တက်တက်ကြွကြွနဲ့အထူးခြားခြားကူညီခဲ့တဲ့လူတစ်ယောက်ဖြစ်တယ်လေနော်ဒါကြောင့်မလို့သူနဲ့ပတ်သက်လို့မြန်မာနိုင်ငံရေးသမားတွေဒီလိုတွေအားလုံးကတော့သူ့ကိုလေးလေးစားစားအမမရရှိနေကြတာပါသူသခင်ရဲ့2000 1 2 3 4 5 6ဆိုတဲ့အဲဒီကာလတွေမှာဆိုလို့ရှိရင်ဆိုရင်ပစ္စောကအများကြီးသူကအကူအညီပေးခဲ့ပါတယ်အကြံဉာဏ်နော်ပြောတတ်နိုင်တဲ့အကူအညီကူညီမှုတွေလုပ်ကင်လုပ်ထိုက်တဲ့ကိစ္စတွေဆော့ဆော့ပိုင်း2000 3000တွေမှာဆိုလို့ရှိရင်မြန်မာလူငယ်ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအင်အားစုတွေပြောင်းပြီးတော့တိုင်ပင်ခဲ့တဲ့ပုံစံမှာတော့မှသူကပါဝင်ပြီးတော့ဒီနေ့ပြည်တော်ကြားတော်မှာဒီနေ့ပြည်ကပုံပြဖြစ်ပါတယ်
မြမသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးသတင်းသာဆရာကြီးဦးဝင်းတင်ပေါ်အခြေခံနဲ့ထူးထူးခြားခြားအမှတ်တရဖြစ်ရအကြောင်းကိုလည်းသူကအခုလိုပြန်ပြောင်းပြောပြပါတယ်အဲ့ဒီ
အချိန်တော့သူကဒီအာဆီယံရဲ့သတင်းမှုချုပ်ဖြစ်နေတဲ့အချိန်မှာဆရာဦးဝင်းတင်ကလည်းလွတ်လာခါသာဆိုတော့ဆရာဦးဝင်းတင်နဲ့ပတ်သက်ပြီးတော့လည်းအဲ့ဒီမှာကျွန်တော်တို့ဂုံပြုတဲ့အခြေအချင်းတွေပါပါတယ်အဲ့ဒီအခြေအနေမှာလည်းမစ္စတာဆူရင်ပစွမ်ကအစီအရအထူးပဲတင်းမှုရုပ်ဖြစ်ပေါ်လဲပဲအဲ့ဒီကောင်မှလာပြီးတော့နော်အားတဲ့ဒီရောထောက်ခံတောင်းပြောကြတော့တာရှိတယ်ဒါကြောင့်မလို့ဆူရင်ပစွမ်နည်းနည်းပဲရုပ်ရက်ဝင်လွန်သွားတယ်ဆိုတာကတော့မြန်မာနိုင်ငံရေးသမားတွေအားလုံးကဒါတကယ်ကိုယူဆမှုများဖြစ်ကြမှာပါ
တခုလိုရုပ်ရက်တက်ဆုံးရှုံးသွားတဲ့ပေါ်မှာတော့ကြီးမားတဲ့ဆုံးရှုံးမှုအဖြစ်ဆူရင်နဲ့ကိုရိုင်းတွဲဆောင်ခဲ့မှုသူသတင်းစာဆရာဦးဇေယသူကသုံးသပ်ပါတယ
်ကမ်းပြောရယ်ပေါ့ဒါအာဆီယံဒေတာရင်းမှာကတော့တာမျိုးလူကလည်းရှားတယ်သူစဉ်တော့၈တောင်အရှာဒေတာတွေကတော့ဒါဆုံးရှုံးမှုပဲ
အရှေ့တောင်အရှာနိုင်ငံတွေရဲ့လူငယ်အစီအစဉ်တွေမှာဆူရင်နဲ့ကိုရိုင်းတွဲဆောင်ခဲ့ပြီးတော့ဆူရင်ပစ်ဆူဝမ်ရဲ့စင်ရမွေးတေလာတဲ့ငယ်စဉ်ဘဝအကြောင်းပညာရဲ့အရေးပ babongo to go right shimbia keragaro boama matia babelu uze to gapiobare.
Mama Chetagaro Dunga Gons on it, Asha Lunga Gons on it, Chinian Twitter Poema to die. Is it soon to be like it? Dunga watch on the Pampira. Then it's a tiny lauti, Panama Sia of Jore, Bidazo as Sayere, Tind of Maya Wally. Arazo, the Panama Sina in a Boane, Bolo di Lumio, the Asha Data Masenda, all that Gire, the Sentiment, Lucella level. So Chosa Tomunia Genia Euro to everyone's own baby Joda.
Mr. Sureha, Tining a Democratic Party, a little Amat Ulepsi, Democratic Party Usane, Soya Letta, Tangua Gozep, now my Nidema, Tining a Jai Wingi Pit down when you turn some get to what? Kura the Maga, Dream Mujo Yarunia.
Masumun Suzi Timpiagiraba, Guru Nangangas Hanya, the Dinwar Bogu Tin Sepibame, Pide Nanganga, Muslim Sentin Yi, Leia, Sunya, do ye video regu, Twitter Lumuku Yama, the Madonna Trumga, Piantin Lada, Bidin Luto of Madri Toda, Piani Jabare, Bidin Dida, Patama, Sore, Losha, ye, Pue, Duria Gonsonga, Sap Piangere, video ha, Muslim Yet, Jempelo Yarego, Piabu, Sobi, Piangera, Pibime, Dividio Retega, and Nezon to Coop Bomaroma, Amandege, Hobamla, Sobi, then the Ashin in Jabare, Henry Richwell, Lenanga, Pepo, the Dinwago, Kuyananga, Pio Piabi, Valley Machine.
Britain first, Britain Dida, Patama, Sore, Puegoro, Yazumuri, Ned, Bidan Jack, Kayadu, Usambi, Nangae, Apin, all the Lamo Machine, Soya, Lea, Wadi, Puelo, Miaga, Shuman, Tara, Pibare. Bodunim net saw by Garo, the brain first appear at Duria Gonson, Jeter Friends and entire video find Tongugo, Tamar from your Twitter Samanagani, Piamido Tingabari. A dega Nakuga, a jumper lawyer video find Pibio, not Kugaro, Muslim Dioka, Virgin Mary Yotugo, Piacinia, Pibade. D video they had to get homo Suragoro, team of Puna in the bed, Dega, and they don't the Kugaro, do Pide, so be do, Jaja Bimia, Bionija, Pibade. Amy Rob Yogoya, Sarah Huckabee, Sanders Garo, Tamar from your lawyer and better be do.
Regardless of the video, the threat is very real. The president has talked about the need for strong borders and strong
video got to get ho 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 ho. Tinchang Muri Garo, Mandageba. Tamraga, Huigapwe, Messue, Sioni Kalama Grega. Nezel Lungui Agamune, Nangadawa Lungui Agamu Lua de Sura, Pio Tavare.
Jira friends and Habalai and Nausas or Gamuri Jamane Donga, Town and Chama Kangaya Bido. The rope got the Chagong only let Town and Chama Kangaya Bari. Andrea Mamone ha London Duck do got the mind be nice in Pibari.
Britain First is basically a movement coming out from the failure of existing
Britain Dida, Patama Sure Pueha, a Kushini dem, Aumine Lea Sunigani, your top baller, Pibari. The Hakula Loze, an Alcoba Jama, General Yin Sandiare, Nangajada Chote, Lea Zon Warago, Bobio Tiao and Pisiore. Daga, the Mra Trent Yautem Hobene, Nalcoba Jama Pini de Pisima.
Britain is about a mazu as a glowing garo, Natonsa Chakuni donga, Daikano Doma, Juke Cosco, Takere Duga, Hijigger as a glowing pibare. A Luha dipone dia, but the desu at Tautara Mishibao. The Ratram Agulo to the Gandhi Piamitin Lide Bomaro, Juke Coxia Zaniga. Say no shepsin me, Elu Piobare.
When we have an Islamist inspired attack, we rightly question where this hatred comes from. We ask ourselves,
Islamic Yusan and Senebi, Daikemuri, Pilare Kama, any Amodiari, Biani Pilade, Surau, Tomaru, Mamanganga, Migon Tokejabare, Badurega, Amodiari, Honidle, Subi, Tomaru, Migon Tokejaraba, Dilo Leas on your decisari maro, Edilu Puerigale, a ladu Luya de Gu Lujaraba, American Tamaraga, any Puerigu, Taukan Babido, Piozia Nia Yang, Lupi Niraba.
Britain, when you joke, let them not from your lawyer, how my young Pioja like the Lord, the chain name of a Canterbury, Tazana by Ganjo Sierra Gale, Diboma, Lomese, no Shapshimi, Elu Piovare, the not from Garo, Tubo, Vibani Rarigo, Botuni, now my Matomia Libby. Britain, when you joke, Trisa may go let the Gani, Piamido Tomia Libare, a Daikan Lodo, Mabia Garo, Shinija, Yen, the not from Britain Angu, Labu, Piotari, Gisago, Piatimbo, Tansu Gajabare, Damet, the not from your keys and dress season ago, Lose only Pietello, Britain Suyaga, Pioja Libare, Mia.
ကိုရ96.8ပြေခဲ့တာပါ view အမြင်မှာပိုင်းတောက်ကြနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီဝေးမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကိုချောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းတို့26 19နဲ့25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ10:00အထိအစီအစဉ်ကိုလိုင်းတို့24 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်တာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အဂုရုတရပိုင်းနိုင်ရွယ်အစီအစဉ်မှာတော့အမျိုးသမီးကန္ဒာနဲ့သူရဆုံလင်းအမေရိကန်တခွင်အစီအစဉ်တွေအပြင
်အောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငကိုရဲကမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မိုနောက်ဆိုက်တီ
ဒါကတော့သိပ္ပံနဲ့နီးပညာကန္ဒာမှအပြည့်အစုံနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကန္ဒာကိုနားဆင်ကြရပါမယ်စီဒေါ်ခေါ်နိုင်ငံတကာအမျိုးသမီးများပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးကော်မတီကဩဂုတ်လကစလို့ရခိုင်ပြည်နယ်မြောက်ပိုင်းမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေအကြမ်းဖက်ခံရတဲ့အခြေအနေကိုစုံစမ်းဖော်ထုတ်ပြီး6လအတွင်းအထူးအစီရင်ခံစာတင်သွင်းမှုမြန်မာအစိုးရကိုတင်းနှင်းလာနေကမြစ်တာရက်ခံလိုက်ပါတယ်ကုလသမဂ္ဂရဲ့အမျိုးသမီးများအခွင့်ရေးဆိုင်ရာစီဒေါ်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံအနေနဲ့ဒီအထူးအစီရင်ခံစာကို2018ခုနှစ်မေလ28ရက်နေ့အမီတင်သွင်းရမှာဖြစ်ပါတယ်မြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့စီဒေါ်သဘောတူညီချက်နဲ့ပတ်သက်လို့မြန်မာအမျိုးသမီးတွေတည်တည်တဲ့အချက်တွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြပေးထားပါရရှင
်We are asking about the government to give us its own estimation of how many women were affected, how many girls were affected, what was the composition of the military who were
မြန်မာစုရကိုကျမတို့တောင်းဆိုနေတာကသူတို့ခမန်းကြီးရမြို့မီဘယ်နှဦးထိခိုက်ခဲ့တယ်လဲမင်းကလေးငယ်ဘယ်နှဦးထိခိုက်ခဲ့တယ်လဲမြန်မာရှင်လင်းရေးတာဝန်ပေးတဲ့အချိန်မှာအဲ့ဒီစစ်တပ်ရဲ့ဖွဲ့စည်းမှုကဘယ်လိုရှိပါသလဲမြန်မာရှင်လင်းရေးလို့ဆိုရမှာအတိအကျဘာကိုဆိုလိုပါသလဲမြန်မာစုရကပြည်တွင်းမှာကော်မရှင်ဖွဲ့ပြီးစစ်တပ်ကပဲစုံစမ်းစစ်ဆေးအစီရင်ခံခိုင်းခဲ့တာရှိပါတယ်အဲ့ဒီအစီရင်ခံစာမှာဒီကျူးလွန်မှုတွေအတွက်ဘယ်သူမှတာဝန်ရှိတယ်ဆိုတဲ့အရေးကြီးတဲ့တွေးရှိချက်တွေကိုဖော်ပြထားခြင်းမတွေ့ရတာကဝန်းနေစရာဖြစ်ပါတယ်တစ်ဖက်မှာတော့ဒီရစ်ဆက်ကြမ်းကြုတ်မှုတွေအကြောင်းကိုလူတိုင်းကပဲပြောနေကြတာဖြစ်ပါတယ်လို့စီတော့ကနိုင်ငံကအမျိုးသမီးများခွဲခြားဆက်ဆံမှုပပျောက်ရေးသဘောတူစာချုပ်ကိုကြီးကြပ်နေတဲ့ကုလသမဂ္ဂအမျိုးသမီးများအခွင့်အရေးကော်မတီအဖွဲ့ဝင်တူဖြစ်တဲ့နာလာဟိုက်ဒါကသတင်းမီဒီယာကိုကုလသမဂ္ဂမှအင်္ဂါနေ့ကပြောခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကစလို့အာဆာရူဟင်ဂျာအကြမ်းဖက်အုပ်စုကလုံခြုံရေးစခန်း30ကိုဝင်တိုက်ခဲ့မှုတွေနောက်ဆက်တွဲခဲ့ရဲ့အဖြစ်မြန်မာစစ်တပ်ကနေမြေရှင်းလင်းရေးပြုလုပ်ခဲ့ရမှာအဓိကအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း6သိန်းကျော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။ခုလိုနေမြေရှင်းလင်းရေးလုပ်ရမှာရိုဟင်ဂျာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်လုံခြုံရေးတပ်တွေကအတင်းအဓမ္မပြုကျင့်မှုနဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးအထူးစီရင်ခံဖို့မြန်မာအစိုးရထံကိုစီဒေါ်ကော်မတီကတင်လာနေကအကြောင်းကြားစာပေးပို့ခဲ့တာဖြစ်ပါတယ်။ဒီအထူးအစီရင်ခံစာကို6လအတွင်းတင်သွင်းရမှာဖြစ်တဲ့အတွက်မြန်မာအစိုးရအနေနဲ့2018မေလ28ရက်နေ့မှာနောက်ဆုံးထားတင်သွင်းရဖို့ရှိပါတယ်။ခုလိုအထူးအစီရင်ခံစာညွှန်ကြားချက်ထုတ်ပြန်တာဟာလေ1982ခုအောက်တိုဘာလကစလို့ပထမဦးဆုံးကော်မတီအနေနဲ့စီဝေဝဲကျင်းပခဲ့ပြီးတဲ့နောက်မှာ၄ချိန်မြောက်ပဲရှိပါသေးတယ်။ကမ္ဘာ့ထမရှိသတိပုဂ္ဂလလူခွေကျွမ်းကျင်ပညာရှင်23ဦးတို့နဲ့ဖွဲ့စည်းထားတဲ့ကော်မတီရဲ့တောင်းဆိုချက်ကိုစီရောစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့မြန်မာအစိုးရအနေနဲ့လိုက်နာရမှာလည်းဖြစ်ပါတယ်။ဒါကြောင့်စီရောခေါ်နိုင်ငံတကာအမျိုးသမီးများခွဲခြားဆက်ဆံမှုပပျောက်ရေးစာချုပ်နဲ့ပတ်သက်လို့မြန်မာအမျိုးသမီးတွေသိရှိနိုင်ဖို့ဘယ်လောက်ရေးကြီးပါတယ်ဆိုတာကိုပြီးခဲ့တဲ့နှစ်ဇူလိုင်လကစီရောညီလာခံကိုတက်ရောက်ခဲ့တဲ့မြန်မာ CSO အဖွဲ့အစည်းတစ်ခုကပြူဆန်းကိုထိုစင်ကမိကြည့်ထားတာကနေကောက်နှုတ်တင်ပြလိုပါတယ်
ဒီစီဒေါ်စာချုပ်ရဲ့အဓိကအချက်ကမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေရဲ့ဒီနိုင်ငံရေးလူမှုရေးကျန်းမာရေးပညာရေးအစစမြင့်တင်တဲ့အခါမှာမြန်မာနိုင်ငံရဲ့လူမှုအဖွဲ့အစည်းတစ်ခုလုံးမှာမြင့်တက်လာမယ်ဆိုတဲ့အဓိကအခြေခံထားတဲ့စာချုပ်ဖြစ်တဲ့အတွက်ကြောင့်မလို့ဒီစာချုပ်အရာအစိုးရတွေကနေပြီးတော့အကောင့်ထဲပေါ်ပေးရဖို့တော်တော်လေးအရေးကြီးပါတယ
်မြန်မာနိုင်ငံကဒီစီဒေါ်စာချုပ်ကို1998ခုကလက်မှတ်ရေးထိုးခဲ့တဲ့ဆိုတော့ဒီစီဒေါ်စာချုပ်ရ မြန်မာအစိုးရအနေနဲ့နိုင်ငံတွင်းမှာအမျိုးသမီးတွေခွဲခြားဆက်ဆံခံရမှုကနေဘယ်လိုကာကွယ်ပေးထားပါလဲရှင
်သူကတော့ကာကွယ်ပေးထားတဲ့အထက်မှာပထမဦးဆုံးအရေးအကြီးဆုံးအနေနဲ့ကတော့ဒီနိုင်ငံတော်မှာရှိတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကနေပြီးတော့နိုင်ငံတော်မှာရှိတဲ့တရားဥပဒေတွေထဲမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံမှုဆိုတာလုံးဝမရှိသေးသောအဲ့ဒီဟာမျိုးခွဲခြားဆက်ဆံသေးတဲ့အတိတ်ပဲတရားမှုမရှိသေးတဲ့ဥပဒေတွေပြချမ်းရပါတယ်သူသဖြင့်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာကိုယ်တိုင်ကဒီခွဲခြားဆက်ဆံမှုမရှိဘူးဆိုတဲ့ဒီအတိတ်ပဲသတ်မှတ်ချက်ကိုထည့်သွင်းပေးရပါတယ်အဲ့တော့အရေးအကြီးဆုံးကအဲ့ဒီအခြေခံဥပဒေမှာကိုယ်တိုင်ကအဲ့ဒီဟာကိုအတိတ်ပဲဖွင့်ဆိုပြီးတော့အမျိုးသမီးတွေကိုခွဲခြားဆက်ဆံမှုမရှိပါဘူးဆိုတဲ့အာမခံချက်တွေထားပေးရပါတယ
်မြန်မာနိုင်ငံအနေနဲ့ပေါ့နော်1996ခုနှစ်ကတကြိမ်နိုင်ငံနဲ့ပတ်သက်ပြီးတော့ဒီစီတော့အစီအခံစာတွေတင်နေ2009ခုနှစ်မှာဒုတိယနဲ့တတိယအခုစတုထနဲ့ပြင်စမမြောက်အစီအခံစာတင်သွင်းခဲ့တယ်ပေါ့အဲ့လိုတင်သွင်းတဲ့နေရာမှာပေါ့နော်ဖြူဖြူဆန်တို့ရဲ့ဒီ CSO တွေကလည်းเนาะအဖွဲ့အစည်းတွေကလည်းခရင်မြန်မာနိုင်ငံမှာအမျိုးသမီးတွေခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတော့အဓိကပြဿနာတွေတင်ပြခဲ့ကြတယ်ဆိုတော့ကွန်မတီကိုဘယ်လိုမျိုးစိုးရိမ်ကင်းဖြစ်မှုတွေတင်ပြခဲ့ကြပါလိမ့်ရှင်အဓိကပေါ့နော
်အဓိကတင်ပြခဲ့တာကတော့မြန်မာနိုင်ငံမှာရှိတဲ့ဥပဒေတွေပထမဦးဆုံးဖွဲ့စည်းပုံအခြေခံဥပဒေကနေစပြီးတော့ဒီဆက်ဥပဒေတွေထဲမှာရှိတဲ့အမျိုးသမီးတွေကိုခွဲခြားဆက်ဆံမှုဆိုတာဘာလဲဆိုတော့အတိတ်ပဲဖွင့်ဆိုမှုဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါဝင်ဖို့ရယ်နောက်ပြီးတော့ဒီဆက်ဥပဒေထဲမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံမှုဖြစ်နေစေတဲ့ဥပဒေတွေကိုပြန်လည်သုံးသပ်ဖို့ရယ်အမျိုးသမီးတွေအခုလောလောဆယ်အဓိကရင်ဆိုင်နေရတဲ့လူကုန်ကူးခံရတာတို့ကျန်းမာရေးပညာရေးကဏ္ဍတွေမှာအမျိုးသမီးတွေကနှိမ့်ချနေတာတို့အထူးသဖြင့်ကျေးလက်နေအမျိုးသမီးတွေရဲ့ဒီကျန်းမာရေးပညာရေးလုံခြုံရေးအမျိုးသမီးတွေကနိုင်ငံရေးစီးပွားရေးလူမှုရေးတွေမှာအမျိုးသားတွေနဲ့ဒန်းတူပါဝင်နိုင်မှုအရေးကြီးတဲ့ကန္တာ၃ခုကျမတို့ဆက်ပြီးပြင်ပြခဲ့တာကတော့အမျိုးသမီးတွေကိုကြံဖက်မှုပပျောက်ရေးရဲ့စစ်မဲ့ဖြစ်ပွားတဲ့ဒေသမှာရှိတဲ့အမျိုးသမီးတွေရဲ့အထွေထွေအချိုးဖောက်ခံနေရတဲ့ဟာတွေကိုကာကွယ်ဖို့နောက်ဆုံးတစ်ခုကတော့ဒီအမျိုးသမီးတွေကလို့တရားဥပဒေထဲမှာတိုင်တန်းအမှုဖွင့်တဲ့အခါမျိုးမှာဒဏ်တူအခွင့်အရေးရဖို့ဒဏ်တူအခွင့်အရေးရတယ်ဆိုတဲ့နေရာမှာတရားဥပဒေရဲ့ချိန်မှောက်မှာမှန်ကန်တဲ့တရားစီရင်ခွင့်ရရှိဖို့ဆိုတဲ့အချက်တွေပေါ့လေအဲ့ပေါ်မှာအခြေခံပြီးတော့တင်ပြခဲ့ကြတာဖြစ်ပါတယ်
အဲ့တော့အခုစီဒေါ်ရဲ့လုံထုံးလုံနီးအရာပေါ့နော်ဒီစီဒေါ်ကွန်ပတီအဖွဲ့ဝင်တွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်စရာကောင်းတဲ့အချက်တွေကို CSU ရဲ့တင်ပြချက်ကိုတစ်ဖက်ကကြားနာတယ်ဒီမြန်မာအစိုးရဘက်ကတင်သွင်းတဲ့အစီရင်ခံစာပါအချက်လက်တွေကိုလည်းသူကတုံးတက်တယ်ပြီးတော့မြမအစိုးရအဖွဲ့ကုစရေကိုသူတို့ရဲ့စိုးရိမ်မကင်းဖြစ်မှုတွေသူတို့မေးခွန်းထုတ်တယ်အဲ့လိုမေးခွန်းထုတ်တဲ့နေရာမှာပေါ့နော်ဒီကော်မတီအဖွဲ့ဝင်တွေနေနဲ့ဘယ်အချက်တွေကိုအဓိကထားပြီးတော့မေးခွန်းထုတ်ခဲ့ကြပါလဲရှင
်စီတော့ကော်မတီကနေပြီးတော့ပထမဦးဆုံးအနေနဲ့မြမကုစရေအဖွဲ့ကိုမေးတဲ့မေးခွန်းကတော့စီတော့ကော်မတီကနေပြီးတော့အရင်တော့အကြံပြုခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့တည်ဆဲဥပဒေတွေထဲမှာဖွဲ့ချက်ရောက်စေတဲ့ဒီမျိုးစုံကိုခံတားစီတဲ့အချက်တွေကိုထပ်သွင်းဖို့အကြံပြုခဲ့ပါလေ။အဲ့အကြံပြုချက်တွေကိုသူတို့ဘလောက်အထိပြီးတော့အကောင့်ထဲပေါ်ခဲ့လဲ။အခုချိန်မှာဘလောက်အထိတိုးတက်လာခဲ့လဲ။အဲ့ဒီဟာရောနောက်ပြီးတော့အခုနောက်ပိုင်းမှာပြီးခဲ့တဲ့အစိုးရလက်ထက်တုန်းကအတည်ပြုခဲ့တဲ့ဒီအမျိုးသားဥပဒေလို့ခေါ်တဲ့ဥပဒေတွေရောကစီတော့စာချုပ်နဲ့ဘလောက်အထိကိုက်ညီမှုရှိမရှိဆိုတဲ့ဟာကိုသုံးသပ်ဖို့ရဲ့အဲ့ဒီသုံးသပ်ဆောင်ရွက်ချက်တွေကရောပမာပြီးအစိုးရလှုပ်ဆောင်ခဲ့ပါသလားဆိုတဲ့ဟာကိုမေးခဲ့တာဖြစ်ပါတယ်။ဆက်ပြီးတော့ပြီးတော့ကော်မတီကမေးခွန်းထုတ်တာကတော့ဒီမြန်မာအစိုးရကဖော်ပြခဲ့တဲ့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေချေကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းခဲ့တယ်။အဲ့ဒီပြင်ဆင်ပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကရောစီရောနဲ့ဘလောက်အထိကိုက်ညီမှုရှိသလဲဆိုတဲ့မေးခွန်းကိုသူတို့မေးခဲ့ပါတယ
်။စီရောကော်မတီအနေနဲ့အမျိုးသမီးများခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတော့ပေါ့နော်။စိုးရိမ်မကင်းဖြစ်မှုတွေမှာတခြားအရေးပါတဲ့ဘာအချက်တွေများထည့်ပြောသွားပါသေးလဲရှင်။ခြုံပြီးတော့နောက်ဆုံးအနေနဲ့ပြောပြပေးပါလား
။အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့အမျိုးသမီးတွေနဲ့မိန်းကလေးတွေမှာပညာသင်ကြားခွင့်အခွင့်အရေးနဲ့ပတ်သက်တဲ့ဟာတွေသူတို့မေးပါတယ်။အထူးသဖြင့်မြို့နယ်ဒီကျောရဒေသတွေမှာရှိတဲ့အမျိုးသမီးတွေပညာသင်ကြားပိုင်းခွင့်လန်းတွေဘလောက်ကွဲပြားခြားနားမှုရှိသလဲဆိုတဲ့ဟာတွေရဲ့နောက်တက္ကသိုလ်ဝင်ခွင့်တွေမှာရောဒီအထူးပြုဘာသာပေါ်မှာမူတည်ပြီးတော့ဘလို့ခွဲခြားဆက်ဆံမှုတွေရှိလဲဆိုတဲ့မေးခွန်းတွေလည်းသူတို့မေးပါတယ်။နောက်ပြီးတော့ကျန်းမာရေးနဲ့ပတ်သက်လို့ရှိလို့ရှိရင်လည်းမြို့သမီးတွေအနေနဲ့ရောကျန်းမာရေးပြုစုဆောင်ရှောက်မှု ုခွင့်ရေးတွေရောသူရနေပြီးတော့ဟိုဘလောက်ဒီပတ်မှုတွေလုပ်တယ်လေမိခင်သေးနှုံးကလေးသေးနှုံးပေါ့နော်အဲ့အရာနဲ့ပတ်သက်ပြီးတော့လေသူကနေပြီးတော့မိကုန်နေမိပါတယ်သူတို့အဓိကသူတို့စိတ်ဝင်စားပြီးမိတဲ့မိကုန်ကတော့ကြည်လက်ဒီမှာဒေသမှာရှိတဲ့အမျိုးသမီးတွေကနေပြီးတော့ဒီရှိနေတဲ့ဒီစီမံကိန်းတွေပေါ့လေစည်ရဲမှုပပျောက်ရေးစီမံကိန်းတွေအထူးသဖြင့်ကမ္ဘာဘဏ်ကနေပြီးတော့လုပ်နေတဲ့စည်ရဲမှုပပျောက်ရေးစီမံကိန်းတွေကရောအမျိုးသမီးတွေပေါ်မှာဘလောက်အထိထိရောက်မှုရှိသလဲဆိုတော့မိကုန်တွေလည်းသူတို့မေးသွားပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်
အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါရှင်အခုတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့အိမ်ဖြူတော်ခရစ်စမတ်အကျိုးပြင်ဆင်မှုဒုက္ခသည်ကနေမြို့တော်ဝင်ဖြစ်လာသူဗီယက်နမ်ဂရေကျွဲတစ်ထည့်ရဲ့အလူအကြောင်းစာတာတွေကိုကိုအောင်တင်ဆက်ပေးထားပါတယ်ရှင်
ရာသီဖြစ်တဲ့ဒီဇင်ဘာလရောက်ပြီဆိုရင်ပဲကမ္ဘာတော်မှာခရစ်စမတ်အတွက်ကြိုတင်ပြင်ဆင်နေကြပါရယ်မြို့တော်ဝါရှင်တန်ဒီစီမှာဆိုရင်လေအိမ်ယူတော်မှာပထမဆုံးအချိန်ခရစ်စမတ်ပွဲဆင်နွှဲမယ်သမရဂရောမလာနီယာထရပ်မှာအိမ်ယူတော်ကိုတမှုထူးခြားအောင်ပြင်ဆင်နေပါရယ်အိမ်ယူတော်ရဲ့ပရင်ပေါက်တွေပေါ်မှာခရစ်စမတ်ရာသီမှာချိတ်ဆွဲလေးရှိတဲ့တစ်ခတ်ပန်းခွေတွေကိုချိတ်ဆွဲထားတယ်လို့သမရထရပ်မိသားစုရဲ့ခရစ်စမတ်တစ်ပင်ဆင်ရင်ထားတဲ့အခန်းကိုတွားရာအရှိတ်အဆောင်စင်ကြံလမ်းမှာလေနေတွေဖုံးနေတဲ့တစ်ပင်ဂိုင်းတွေကိုလမ်းတစ်ဖက်တစ်ချက်မှာဆင်ရင်ထားပါတယ် Merry Christmas and Happy New Year ဆိုတဲ့အစသားပေါ်ပြထားတဲ့သမ္မတ Donald Trump သမ္မတဂရော်နဲ့အသက်17နှစ်အရွယ်သားဖြစ်သူ Baron တို့လက်မှတ်ရေးထိုးထားတဲ့ Christmas ကတ်ကိုလည်းမှန်မှောင်နဲ့ထည့်ပြီးချိတ်ဆွဲပြသထားပါတယ်ဆက်ရှိပေမင်းရှိတဲ့ Christmas တစ်ပင်ကိုတော့အစဉ်အလာတိုင်းအင်မီတော်အပြာရောင်ခမ်းမမှာ American Pioneer ပိုင်ဆိုင်တဲ့နေနမိတ်ကုစားပြုတဲ့တစိ့တွေအပါအဝင်ဖဲဂျိုနီရီနောက်ဒီတခြားပစ္စည်းတွေနဲ့လည်းအလှတစားဆင်ထားပါတယ်သမရဂရောမလာနီယာထရမ်ကအိမ်ယူတော်မှာခရစ်စမတ်အတွက်အစဉ်သင့်ဖြစ်နေပြီးမယ်ရီခရစ်စမတ်နဲ့ပျော်ရွှင်မွေရာအားလည်းရဲ့ရာသီဖြစ်ပါစေဆိုပြီး Twitter ကနေပြောကြားခဲ့ပါတယ်လိုင်ဘီးရီးယားပြည်ရင်းစစ်ကြောင့်1994ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုဒုက္ခသည်အဖြစ်ရောက်ရှိလာသူတယောက်ကိုမွန်တနာပြည်နယ်ကဟယ်လနာမြို့ကလေးမှာမြို့တော်ဝန်အဖြစ်ရွေးချယ်တင်မြှောက်ခဲ့ကြပါတယ်အနောက်အာဖရိကကနေအမေရိကန်ပြည်ထောင်စုနောက်ဖက်ချမ်းကဒီမျိုးလေးကိုရောက်ရှိလာပြီးဒုက္ခသည်အဖြစ်ကနေမျိုးတော်ဝင်ဖြစ်လာတဲ့သူ့ဘဝအကြောင်းကိုတင်ပြပေးရမယ်။မျိုးတော်ဝင်ရွေးကောက်ပွဲတွေကျင်းပပြီးဖျားเจ้าမှာပထမဆုံးအကြိမ်ပြန်လည်တွေ့ဆုံကြချိန်မှာမျိုးကန်လူလူကမျိုးတော်ဝင်အဖြစ်ရွေးချယ်ခံရတဲ့ Wilmot Collins ကိုဂုဏ်ပြုခဲ့ကြပါတယ်။ဒုက္ခသည်တယောက်အဖြစ်ကနေမျိုးတော်ဝင်အဖြစ်ရွေးချယ်ခံရတဲ့တဲ့ရင်ဟာဆိုရင်လေကဘာတလောပြန့်နှံ့သွားပါတယ်။မျိုးတော်ဝင်ဖြစ်ရွေးချယ်ခံရတဲ့သတင်းကိုကြားကြခြင်းမှာသူ့အနေနဲ့မယုံကြည်နိုင်ခဲ့ဘူးလို့ Mr. Collins ကပြောပါတယ
် In fact I think I turned my phone off
ကျွန်တော်ဖုန်းပိတ်ထားတော့ကျွန်တော်ဇနီးဖုန်းနံပါတ်ကိုသူတို့ဘယ်လိုရလဲမသိပါဘူးချိန်လုံးခေါ်နေကြပါတယ်အဲဒီနောက်တော့ကျွန်တော်ဖုန်းပြန်ဖွင့်ဖို့သူကပြောပါတယ်မယုံကြည်နိုင်စရာပါပဲဗျာ Helena မျိုးကန်တွေကသူတို့အတွက်အလုပ်တွေလုပ်ပေးနိုင်မဲ့အခွင့်အရေးပေးရခဲ့လို့ပြောရှင်းရပါတယ်ဒီမျိုးအတွက်အကောင်ဆုံးကြိုးကြိုးဆဆကျွန်တော်လုပ်သွားပါမယ်
Liberia Prince တန်ကြောင်လွန်ခဲ့တဲ့23နှစ်က Helena မျိုးကလေးကိုဒုက္ခသည်အဖြစ်ရောက်လာတဲ့ Collins အတွက်တော့အလုပ်ကိုပြင်းပြင်းထန်ထန်ကြိုးကြိုးဆဆလုပ်ရတာဟာအဆန်းမဟုတ်ပါဘူး။အဲ့ဒီအချိန်ကကိုဝန်ရှိနေတဲ့သူ့ရဲ့ဇနီးဟာဆိုရင်လေ American ပြည်အောင်စုကိုသူ့အရင်ချိုရောက်ခဲ့ပြီးမွန်တနာပြည်နယ်ကမိသားစုတစုအကူအညီနဲ့ကောလိပ်ပညာသင်စုရရှိခဲ့ပါတယ်။သူ့အထက်တန်းကျောင်းသူဘဝကအမေရိကန်ပြည်ထောင်စုကိုနိုင်ငံတကာကျောင်းသားတွေပညာရေးဖလှယ်တဲ့အစီအစဉ်နဲ့လာခဲ့တော့ကအဲ့ဒီမိသားစုနဲ့အတူနေခဲ့ဘူးပါတယ်။သူ့ရဲ့တမီမျိုးဖွားချိန်မှာတော့အနားမှာရှိမနေခဲ့ဘူးလို့ Mr. Collins ကပြောပါတယ်
။ When I was finally allowed to come to America
အမေရိကကိုကျွန်တော်လာခွင့်ရတဲ့အချိန်ကဆိုရင်ကျွန်တော်တမီဟာနှစ်နှစ်အရွယ်တောင်ရှိနေပါပြီ။အဲ့ဒါသူ့ကိုကျွန်တော်ပထမဆုံးစတွေ့ဘူးတာပါ။1994ခုနှစ်ဖေဖော်ဝါရီလ18ရက်နေ့ကပေါ့။
လိုက်ဗီးရီးယားမှာကျောင်းဆရာတယောက်ဖြစ်ခဲ့တဲ့ Collins ဟာ Helena ကိုရောက်ရောက်ချင်းလူငယ်တွေအတွက်အကြံပေးအလို့ရောမူလာတန်းကျောင်းမှာတန်ရှင်းဝန်ထမ်းအဖြစ်နဲ့ရောအလုပ်နှလုပ်လုပ်ကင်ခဲ့ပါတယ်။ဒါအပြင်ပညာရေးဘက်မှာလည်းမလစ်ဟင်းခဲ့သလို American စစ်တပ်မှာလည်းတာဝန်ထမ်းဆောင်ခဲ့ပြီးအခုအခါမှာနိုင်ငံသားဖြစ်နေပါပြီ။ဘဝလမ်းခရီးကိုအခုလိုခက်ကြမ်းကြမ်းဖြတ်သန်းလာခဲ့ရပေမယ့်လည်းလူငယ်တွေနှစ်20လောက်ကတယောက်ယောက်ကသာခမည်းဟာတစ်ချိန်မှာ Helena မျိုးတော်ဝင်ဖြစ်လိမ့်မယ်လို့ပြောရင်ယုံကြည်ခဲ့မိမှာမဟုတ်ကြောင်းသူကပြောပါတယ်။
I would laugh so hard.
ခွထိုးခွလန်ကြီးမှာပေါ့ဗျာ။ကျွန်တော်နိုင်ငံကထွက်လာတော့ကဒုတိယအချိန်နေနဲ့ဘဝမှာလုံလုံခြုံခြုံရက်တည်ဖို့တော့ကိုယ်ပဲစဉ်းစားခဲ့တာပါ။ဒီရောက်တော့အဲ့ဒီအခွင့်ရေးရပါတယ်။ဆိုတော့တကယ်လို့သာဒီလူမှုဝင်ဝိုင်းကကျွန်တော်တို့ကိုပေးခဲ့တဲ့အခွင့်ရေးထက်ဝက်လောက်
ကျွန်တော်ဘက်ကပြန်ပေးနိုင်နေဆိုရင်ကျွန်တော်ဘောကနေပြောပါပြီဗျာတကယ်ကိုကျေးဇူးတင်မိပါပါ
အခုခါမှာတော့လူမှုအတိုင်းဝိုင်းကိုအကျိုးပြုဖို့အတွက် Collins တယောက်မြို့တော်ဝန်တာဝန်တွေမကြခင်စတင်ထမ်းဆောင်တော့မှာပါခင်ဗျာ BNN ဒုက္ခသည်တဦးဖြစ်တဲ့ Q1 ဟာ American ပြည်အောင်စုကိုရရှိလာတဲ့ဒုက္ခသည်တွေကတဦးပါမိသားစုအတွက်သူဟာသတင်းစာပို့တာမျိုးကစလို့အလုတ်မျိုးစုံကိုလုတ်ကင်ခဲ့ဘူးပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာတရုတ်နိုင်ငံထိလုပ်ငန်းချက်ထွင်နိုင်ခဲ့တဲ့သွေးရည်ကြီးထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုထူထောင်နိုင်ခဲ့ပြီးဘီလီယံနာတဦးဖြစ်လာပါတယ်American ပြည်အောင်စုတလောမှာရည်ကြီးရည်ရှည်မှုတွေဖြစ်ခဲ့ပြီးဒုက္ခရောက်သူတွေအတွက်ငွေအမြောက်များလှူဒါန်းတာကြောင့်ဝမ်ဟာဒီနှစ်အတွင်းလူသီများသူတဦးလည်းဖြစ်လာပါတယ်။အငင်းစားတဦးဖြစ်တဲ့ Central နဲ့သူဇနီးဟာလွန်ခဲ့တဲ့၈လကရည်ကြီးရည်ရှည်မှုအပြီးရွှေပြောင်းနေထိုင်နေရသူတွေပါ။သူတို့တွေဟာဝမ်ရဲ့ထောက်ပံ့မှုကိုရရှိသူတွေလည်းဖြစ်ပါတယ
်။လောကဝတ်ကြလာရ
။နေရကြရည်ကြီးပြီးပြန်ကြတော့တဲ့အချိန်မှာအင်ကိုပြန်ကြည့်တော့အလုံးပျက်စီးကုန်ပါပြီ။ကျွန်တော်ကလည်းအလုံးမလုပ်တော့ဘူးဆိုတော့ဘာမှပြန်မဝင်နိုင်ပါကိုတွေးမိပြီးစိတ်မကောင်းဖြစ်ရပါတယ
်။ Elizabeth Arandando နဲ့မိသားစုကလည်းလူငယ်တဲ့နှစ်လကလေးကနေအိမ်ကိုစွန့်ခွာလာသူတွေပါ
။ Me dio tristeza
porque ကျမတို့မှာဘာမှမပိုင်ဆိုင်တော့တာကိုတွေးမိတဲ့အချိန်မှာဝမ်းနဲ့မိပါတယ်
။ BNN နဲ့ Latin America ကရွှေပြောင်းချစ်ချနေထိုင်သူဝင်းငွေနဲ့မိသားစုတွေနေထိုင်တဲ့ San Jose မြို့မှာရေကြီးရေလျှံတာကြောင့်လူပေါင်းတစ်သောင်းခွဲနီးပါးကိုရွှေပြောင်းပေးခဲ့ရပြီးတဲ့နောက်မှာတော့Q1 ကဖုန်းခေါ်ဆိုခဲ့ကြောင်းမြို့တော်ဝန် Sam Legado ကရှင်းပြပါရတယ
်။ She said I'm in for $5 million.
သူကဒေါ်လာ5သန်းလှူမယ်လို့ပြောပါတယ်။အားလုံးအချိန်ကြိုက်ပါပဲ။ကျွန်တော်တို့ကလည်းအဲ့ဒီလောက်လိုနေတာပါ။ဘာအတွက်သီးသန့်လှူဒန်းနေဆိုတာမျိုးသတ်မှတ်မထားတာကြောင့်လိုအပ်တဲ့သူတွေစီကိုပဲအားလုံးလှူဒန်းမှာပါ
။ Hurricane မုန်တိုင်း Harvey ကြောင့် Houston မြို့ရေကြီးရေရှမ်းဖြစ်တော့ကလည်း Juan ကဒေါ်လာ5သန်းလှူဒန်းခဲ့ပါသေးတယ်။ဘာကြောင့်အခုလိုလှူဒန်းဖြစ်တယ်ဆိုတာကို Juan ကရှင်းပြပါရတယ်
။ We have to be grateful to the United States of America.
Reagan ပြည်အောင်စုမှာခြေချခွင့်ရတာကြောင့်ဒီနိုင်ငံအပေါ်ကျေးဇူးတင်မိသလိုအောင်မြင်မှုတွေရဖို့အခုလိုလာရောက်နေထိုင်ခွင့်ပြုတဲ့ American တွေကိုလည်းကျေးဇူးတင်ပါတယ်။ဆိုတော့အခုချိန်ဟာကျွန်တော်ဘက်ကပြန်ပေးဆက်ရမယ့်အချိန်ပါ
။ Vietnam စစ်ပွဲပြီးဆုံးပြီးနောက် Juan နဲ့မိသားစုဟာ Los Angeles ကိုဒုက္ခသည်အဖြစ်နဲ့ရောက်လာတာပါ။
In Vietnam we had everything. I own hotel,
Vietnam တော့ကျွန်တော်ဟာပြည်စုံတဲ့သူတူပါ။ဟိုတယ်၊ကား၊အိမ်အားလုံးရှိပါတယ်။အဲ့ဒီကနေထွက်လာတော့ကျွန်တော်မှဘာမှမရှိတော့ပါဘူး။ဆိုတော့ဘလို့အခြေအနေမျိုးမှမဆိုအကောင်းဆုံးလုပ်ပြီးရှင်သန်ရက်တည်ဖို့စဉ်းစားရပါတယ
်။ဝမ်ဟာတနာယီကို$25 သာရတဲ့ Airport Labs Company နဲ့တခြားရရအလုပ်တွေကိုလည်းလုပ်ကင်ခဲ့ဘူးပါသေးတယ်။အဲ့ဒီနောက်မှာတော့သူ့ကိုယ်ပိုင်သွေးရည်ကြီးထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုတည်ထောင်ခဲ့ပြီး American ပြည်ထောင်စုမှာ17နေရာရုံးခွဲဖွင့်လှစ်ခဲ့တယ်လို့တရုတ်နိုင်ငံမှာ Shanghai RAAS ဆိုပြီးတိုးချဲ့လုပ်ကင်ခဲ့ပါတယ်။ဒါပေမဲ့လည်းအောင်မြင်မှုနဲ့အတူအတိုက်ခိုက်တွေရှိခဲ့တယ်လို့ဟွမ်းကပြောပါတယ်
။ They try to say oh this is our product is bad.
ကျွန်တော်ပစ္စည်းတွေဟာတရုတ်ပစ္စည်းတွေမကောင်းဘူးဆိုတာမျိုးပြောခံရပါတယ်။မုန်းစရာကောင်းလိုက်တာဗျာ။
အခုလိုဆွဆွဲမှုတွေကြောင့်ဝမ်ဟာတခြားလုပ်ငန်းတွေလုပ်ကင်မှုပြင်ဆင်နေတဲ့အချိန်ထဲမှာလိုအပ်နေသူတွေကိုကူညီဖို့လည်းလက်မနှေးပါဘူး။သူလှူဒါန်းတဲ့ငွေတွေဟာနေထိုင်ဖို့သက်သက်သာမဟုတ်ပါဘူး
။ We also were able to use that funding for car donations for car
အခုကြီးလိုအပ်နေသူတွေအတွက်လှူဒါန်းငွေတွေနဲ့ကားပြင်ဖို့နဲ့တခြားအိမ်သုံးပစ္စည်းတွေလည်းဝယ်ပေးနေပါတယ်လို့ Catholic Charity အဖွဲ့က Lindsay Caldwell ကပြောသွားတာပါ။ဒီအကူအညီနဲ့ထရန်ဟာကားတစီဝယ်လှည့်လဲပြီးတော့ဂီတဖြော်ပြနိုင်မှလည်းဖြစ်ပါရခင်ဗျာ
သူရဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင
်သူရရှင်များရှင်ရခိုင်ပြည်နယ်ရေးကြောင်နောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်မှာဖိအားတွေတိုးလာနေချိန်မှာပဲမြန်မာခေါင်းဆောင်တွေနဲ့တရုတ်နိုင်ငံအကြားဆက်ဆံရေးခက်စိတ်စိတ်တွေ့လာနေရပါတယ်မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်တရုတ်ပြည်ကပြန်ရောက်လာလာခြင်းဆိုသလိုပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာလည်းနိုင်ငံရေးပါတီခေါင်းဆောင်တွေညီလာခံကိုတက်ဖို့ပေကျင်းမြို့တော်ကိုသွားမယ့်အကြောင်းကြေညာထားပါတယ်။ရခိုင်ရေးကြောင့်မြန်မာနဲ့နိုင်ငံတကာဆက်ဆံရေးအပေါ်ဘယ်လောက်ထိရိုက်ခတ်နေပြီလဲ။နိုင်ငံတကာဆက်ဆံရေးမှာအရှိနဲ့အနောက်ဘယ်သူကပိုအရေးကြီးလာနေပြီလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
တရားလေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါစေ။အခုတော့သိပ္ပံနဲ့ဉာဏ်ပညာလှည့်ရောက်ပါပြီ။ဒေါက်ခင်မြတ်သက်တင်ဆက်ပေးထားပါရရှင
်။ဒီဘက်တော့အသက်ကိုအန္တရာယ်ပေးတတ်တဲ့ကာဗွန်မုန်နှောက်ဆိုင်ကိုမြန်မာနိုင်ငံရဲ့လေထုညဉ့်ညံ့မှုအတွက်သတိထားတိုင်းတာရမယ်ဆင်းရဲနဲ့မှထည့်သွင်းဖို့အတွက်လိုအပ်နေတယ်ဆိုတာကိုပြောပြပေးမှာပါ။မြန်မာနိုင်ငံမှာကြီးလက်ဒေသအတော်များများရှိနေတဲ့အပြင်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့နိုင်ငံဖြစ်တဲ့အတွက်လေထုအရေးအသွေးကရေပူရအဖင်ကောင်းတယ်လို့ပြောနိုင်ပေမဲ့ဒါဟာနိုင်ငံစီးပွားရေးတိုးတက်အောင်လှုပ်ဆောင်မှုနဲ့အတူစပြီးပြောင်းလဲလာနေပြီလို့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာအဖွဲ့ UNEP ရဲ့2015စစ်တမ်းမှာဖော်ပြထားပါတယ်။လေထုအရေးအသွေးအတွက်မြန်မာနိုင်ငံမှာစံသတ်မှတ်ချက်ကောင်းကောင်းမရှိသေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့2015နှစ်ကုန်ပိုင်းမှာပဲအမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးသတ်မှတ်ချက်ထွက်ပေါ်လာခဲ့တာဖြစ်ပြီးအဲ့ဒီထဲမှာအသက်ကိုအန္တရာယ်ပေးနိုင်တဲ့ကာဗွန်မုန်နှောက်ဆိုက်ကိုထည့်ထားတာမတွေ့ရဘူးလို့ American ပြည်ထောင်စု Texas ပြည်နယ်ကသဘာဝဝန်ကျင် engineer ဒေါ်အေးအေးကြီးကပြောပါတယ
်ဗမာပြည်မှာ2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအမိန်ညွှန်ကြားစာထုတ်လိုက်တယ်အမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးသွေးထုတ်လွှင့်မှုနိုင်ငံများဆိုတာစာမျက်နှာရှေ့မှာထင်တယ်သူကဒီလိုအရေးသွေးတွေရှိရပါမယ်ဆိုပြီးပြောထားတဲ့အချက်မှာအဲကာဗွန်မုန်နှောက်ဆိုက်ကမပါဘူးတခြားပြည်နိုက်ထရိုဂျင်အောက်ဆိုက်တို့ဆာဖာဒိုင်အောက်ဆိုက်တို့ပါတယ်သူကဘာလဲဆက်ပြောထားလဲဆိုအဲ့လိုမပါတဲ့အရာဆိုရင်လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဥရောပဆိုင်ရာလေထုအရေးသွေးနဲ့ဆန်းကျင်မှုညွှန်းဆိုအသုံးပြုပါလို့ပြောထားတယ်။သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မုန်နှောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားနိုင်စရာအကြောင်းရှိတယ်။ဒါပေမဲ့ကာဗွန်မုန်နှောက်ဆိုက်ကအရေးမကြီးတာမို့သူကသေကိုသေနိုင်တယ
်။ကာဗွန်မုန်နှောက်ဆိုက်ဟာအယောင်အဆင်းအနက်အရာသာမရှိပါဘူး။ဒါကြောင့်ကာဗွန်မုန်နှောက်ဆိုက်ဒဏ်ငွေပတ်ဝန်းကျင်မှာပြန့်နှံ့နေတာကိုလွယ်လွယ်ကူကူမသိနိုင်ပါဘူ
းသူကိုအများကြီးရှူလိုက်တယ်ဆိုလို့ရှိရင်အနည်းအများကြီးရှိတယ်သွေးထဲမှာသူကအောက်ဆီဂျင်တည်နိုင်တယ်နော်စွမ်းရည်ရှိတယ်သူရအောက်ဆီဂျင်တည်ပြီးတော့နှလုံးတို့အုံနှောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းတွေပို့အောင်မှာဒါပေမဲ့အများကြီးများသွားရင်ကာဗွန်မုန်နှောက်ဆိုက်များသွားရင်အဲ့ဒီအောက်ဆီဂျင်သွေးထဲမရောက်တော့ဘူးနည်းသွားတယ်သူရတည်ဆောင်နိုင်တဲ့စွမ်းအားနည်းသွားတယ်အောက်ဆီဂျင်တည်ဆောင်နိုင်တဲ့စွမ်းအားနည်းသွားတဲ့ခါကျမှလူရဒုက္ခဖြစ်တယ်နှလုံးရောဂါတွေပဲရှိတယ်လို့ဆိုလို့ရှိရင်ငိုတဲ့ကမှနှလုံးကလိုအပ်တဲ့အောက်ဆီဂျင်ကိုမရဘူးဖြစ်နေတာသူတို့ဖို့ဥပမာဆိုလို့ရှိရင်သူတို့လေ့ကျင့်ခန်းတွေလုပ်မယ်ဒါမှမဟုတ်တစ်ခုအားဆိုင်မယ်ဆိုအောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငိုရင်းကမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မုန်နှောက်ဆိုက်တွေလေထုထဲမှာမြင့်နေတဲ့အချိန်မှာရောက်သွားလို့ရှိရင်သူတို့ဖို့ကဒီမက်ထမအောင်ပြီးစူးပြီးတက်လာတယ်တက်လာတော့နှလုံးရောဂါဆိုသူတို့ပို့ဆိုးလာတာပေါ့နော်အဲ့လိုဖြစ်သွားပြီးသူတို့အသက်ဆုံးရှုံးနိုင်တယ
်ကာဗွန်မုန်နှောက်ဆိုက်ကိုထုတ်ပေးနိုင်တဲ့အရင်းမြစ်တွေကိုကြည့်ရအောင်ပါ
ကာဗွန်မုန်နှောက်ဆိုက်ကဟိုမီးရှို့တဲ့ဖြစ်စဉ်မှနေရထွက်တယ်။ပြင်ပမှာကာဗွန်မုန်နှောက်ဆိုက်ထွက်တဲ့အရင်းမြစ်တွေကဘာလဲဆိုရင်မော်တော်ကားတွေရှိတယ်၊ထရက်ကားတွေရှိတယ်။နောက်ပြီးတော့လည်းရုပ်ကျွင်းလောင်စာတွေလောင်ကျွမ်းစင်တယ်ဆိုလို့ရှိရင်လည်းကာဗွန်မုန်နှောက်ဆိုက်တွေထွက်တယ်။တဘာဝတန်ငွေကိုအပူစွမ်းအင်အောင်မီးရှို့မယ်။မီးရှို့မယ်ဆိုလို့ရှိရင်ကာဗွန်မုန်နှောက်ဆိုက်ကစွမ်းအင်ယူနစ်ပေါ့၁ဘီလီယံ BTU ရှိလို့ရှိရင်ပေါင်40ထွက်တယ်။ရင်းနှင်းတို့တခြားလောင်စာပေါ့နော်အရေးလောင်စာတွေကတော့33လောက်ထွက်တယ်။ကြောင်မီးသွေးဆိုလို့ရှိရင်28ပေါင်ထွက်တယ်။ tip BTU ဆိုတာဘာလဲဆိုရင်တဘာဝတန်ငွေကိုသုံးပြီးတော့ရေတပောင်ကို tip degree အခုချိန်မြင့်အောင်လုပ်မယ်ဆိုလိုအပ်တဲ့တဘာဝတန်ငွေပမာဏပေါ့အဲ့ဒါကို BTU လို့ခေါ်တယ်။ဆိုဥပမာတဘာဝတန်ငွေဆိုလို့ရှိရင် tip ဥပပေမှာသူ့ရဲ့ BTU ဆိုတဲ့အပူစွမ်းအားက1029လောက်ပြန်မြန်လောက်ရှိတယ်။အဲ့လိုမျိုးဒီလိုလောင်ကျွမ်းမှုတွေဖြစ်စင်နေရတဲ့ကာဗွန်မုန်နှောက်ဆိုက်တွေထွက်တာပေါ့နော်အဲ့တော့စက်မှုလက်မှုလုပ်ငန်းတွေပူပူလုပ်တာတဲ့မြားအပူစွမ်းအင်လိုတော့လောင်ကျွမ်းမှုဖြစ်လို့ရှိရင်ကာဗွန်မုန်နှောက်ဆိုက်တွေများလာတာပေါ့နော်ဒါကအပြင်မှာအိမ်ထဲမှာကျတော့ဘာလဲဆိုမှဆိုလို့ရှိရင်ရေနံစီမိချက်မယ်ဆိုရင်တကယ်လို့ခန်းနေမယ်မဖွင့်ထားရင်လည်းအဲ့ဒီမှာကာဗွန်မုန်နှောက်ဆိုက်တွေစုနေတတ်တယ်အိမ်ထဲမှာသုံးတဲ့အပူပြည့်ဆက်ကလေးပဲဆိုလည်းအဲ့ရကာဗွန်မုန်နှောက်ဆိုက်ထွက်တယ
်ကာဗွန်မုန်နှောက်ဆိုက်ကိုအန္တရာယ်သတိပေးတဲ့ဒဏ်ငွေဖြစ်နေထည့်သွင်းရတဲ့အကြောင်းနောက်တစ်ခုလည်းရှိပါသေးတယ
်။လောင်ကျွမ်းမှုဖြစ်စင်မှာဆိုလို့ရှိရင်လောင်ကျွမ်းလိုက်တာနဲ့ကာဗွန်မုန်နှောက်ဆိုက်လည်းထွက်တယ်၊နိုက်ထရိုဂျင်အောက်ဆိုက်လည်းထွက်တယ်။ခါလေးကြလို့ရှိရင်နိုက်ထရိုဂျင်အောက်ဆိုက်ကိုအထွက်မများအောင်ဆိုရင်ထိန်းချုပ်ရမယ်ဆိုတော့အားထိန်းချုပ်လိုက်တဲ့အခါမှာနိုက်ထရိုဂျင်အောက်ဆိုက်ကနည်းသွားရင်ကာဗွန်မုန်နှောက်ဆိုက်ကမြားသွားတယ်။သူကတယောက်နဲ့တယောက်ကပြောင်းမြန်အချိုးနဲ့ပတ်သက်နေတယ်။ ပတ်သက်နေတဲ့အခါကျတော့ဒီမှာအမေရိကန်ပြည်တော်စုမှဆိုရင်တဘာဝတန်းငွေနဲ့တုံးတဲ့ဆက်တွေတာပိုင်ကြီးတွေရှိတယ်သူတို့ဆိုလို့ရှိရင်နှစ်တိုင်းနှစ်တိုင်းအစိုးရကနေသူ့ရဲ့ဆွမ်းဆောင်မှုကဘယ်လိုနေလဲဆိုပြီးတိုင်းတာချက်တွေလောက်ရတယ်အိဆက်ကြီးရဲ့ဒီကိုကောင်းနိုင်ရထွက်လာတဲ့ဟာဘယ်လိုလဲတိုင်းတာတဲ့ခါဆိုရင်သတ်မှတ်ချက်ကတော့ nitrogen oxide ကပဲဘလောက်ကြော်အောင်လို့တိုင်းတာပဲပေါ့နော်ဒါပေမဲ့ carbon monoxide လည်းထည့်ပေါင်းပါဘာလို့ဆို carbon monoxide ထည့်မတိုင်းလို့ရှိရင်စိတ်ထဲမှာ nitrogen oxide ကတော့ကောင်းနေတာဘယ်လိုလဲဒါပေမဲ့ carbon monoxide ကလည်းတစ်ဖက်ကနေပြီးတော့မတည်ပဲနဲ့မြင့်တက်နေတာလည်းဖြစ်နိုင်တယ် nitrogen oxide က carbon monoxide ကတစ်ခုတောင်းကြည့်တော့မှဒီလောင်ကျောင်းမှုဖြစ်စဉ်တစ်ခုပြေဝါစာလောင်ကျန်းနေတာအဲ့ဒီမြန်ဟာကြက်တွေရှိတဲ့ဆိုတော့ညင်ခွင်းကိုတိတိကျကျသိနိုင်မယ်အဲ့ဒါကြောင့်မလို့သူတိုင်းရတာပေါ့နော
်လေရုအရေးအသွေးတိုင်းတာရမှာကာဗွန်မွန်နောက်ဆိုက်ကို WHO ကမ္ဘာကျန်းမာရေးအဖွဲ့ကမထည့်ထားပေမဲ့တိုးတက်တဲ့နိုင်ငံတိုင်းမှာထည့်သွင်းထားတာဖြစ်ပါတယ်လေရုညင်ညမ်းမှုဆိုင်ရာစီမံကုတ်ခဲ့တဲ့အခါမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EAP ကဝန်းကျင်ညင်ညမ်းစေတဲ့ဓာတ်တွေကိုဘလောက်အချိုးအစားပဲပါရမယ်ဆိုပြီးသတ်မှတ်ပေးရတာဖြစ်ပါတယ်မြန်မာနိုင်ငံမှာကာဗွန်မွန်နောက်ဆိုက်ကိုညင်ညမ်းစေတဲ့အရာဖြစ်နဲ့ထဲ့သွင်းမတတ်မှတ်ထားတဲ့အတွက်အန္တရာယ်ကိုလက်ကမ်းပြီးကြိုနေတယ်လို့ဖြစ်နေတာပ
ါ။ဗမာပြည်မှာဒီတိုင်းပြည်လုံးအတိုင်းအတာနဲ့ဘယ်နေရာမှာ2015ကတတ်မှတ်လိုက်တဲ့အရေးသွေးတွေထက်ဘယ်အရာကမြင့်တလားနေတလားလည်းမသိဘူး။စိတ်ရုံစောက်တော့မယ်ဆိုတော့မှနောက်ခံအရေးသွေးလိုက်တိုင်းတယ်ဆိုပြီးတိုင်းတယ်။တိုင်းနာတွေကလည်းကုမ္ပဏီမျိုးဖို့ဆိုတာတိုင်းနာပဲ။ဒါပေမဲ့ဘယ်စနစ်နဲ့တိုင်းရမယ်ဘလို့စက်အေးအသွေးပါညာဆိုတော့တတ်မှတ်ထားခြင်းမရှိဘူး။သိုးရကသတင်းအချက်လက်ပေါ့အနေနဲ့ထုတ်ပြန်ထားတာလည်းမရှိဘူး။သူတဘာဝပတ်ဝန်းကျင်အေးသွေးထိန်းချုပ်တဲ့ညွှန်ကြားချက်ဆက်မျက်နှာရှင်းမှာကာဗွန်မွန်နောက်ဆိုက်ရဲ့အေးသွေးကိုထည့်မထားခြင်းအပြင်ဒါကအေးမကြည့်ဘူးဆိုပြီးတော့ထင်ရောထင်မှားလည်းဖြစ်သွားနိုင်တယ်။ကာဗွန်မွန်နောက်ဆိုက်ကိုညင်ညမ်းစေတဲ့အရာတစ်ခုဖြစ်ရေသွေးကိုဘလောက်ပဲရှိရမယ်ဆိုတော့နိုင်ငံပေါင်းစုတတ်မှတ်ပြီးထားထားတာအဲ့တော့ဗမာပြည်အနေနဲ့လည်းပေါ်ပေါ်ထင်ထင်နဲ့လှုပ်ရှားခြင်းဟာရေရှည်ကျန်းမာရေးအတွက်ကာဝယ်ပေးတာဖြစ်မယ်လူတွေလည်းမမေ့ဘူးနောက်တစ်ချက်ကလည်းလေဒုတိုင်းတိုင်းရေးတွေလုပ်တဲ့အခါမှာတဘာတန်းငွေနဲ့တုံးတဲ့ဆက်ကိုဆန်ကျင်ဆန်ညွှန်းညီတလားသွားတိုင်းမယ်ဆိုရင်နိုင်ထွေးခြင်းအောက်ဆိုက်ပဲတိုင်းပြီးတော့ကာဗွန်မွန်နောက်ဆိုက်မတိုင်းဘူးဆိုတော့အတိတ်ပဲရှိဖြစ်ပါမယ်အဲ့ဒါကြောင့်ကာဗွန်မွန်နောက်ဆိုက်နဲ့ပတ်သက်တဲ့ဆန်ကျင်ဆန်ညွှန်းတွေကိုသိတာထင်ရှားစွာပေါ်ပြသင့်နေဖြစ်ပါတယ်
တဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးအေးချီရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြဖို့ရပါမယ်
။သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြတာပါ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လုံးဦးပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လွန်ညိုရေးအကြံပေးရရှိအောင်ဖြစ်သူမိုက်ကယ်ဖလင်ပေါ်ပြည်သူ့စံနှုန်းစစ်ဆေးဘူရို FBI ကိုလင်းလယ်ထွက်ဆိုမှုနဲ့တရားစွဲဆိုရည်ယူလိုက်ပါတယ်။အမေရိကန်ဆွေးနွေးသည့်ဖွဲ့စည်းပုံပြင်ဆင်နေတဲ့ကာလအတွင်းအမေရိကန်ဆိုင်ရာရုရှားသံတမန်ကြီးနဲ့ဆွေးနွေးပြောဆိုမှုနဲ့ပတ်သက်လို့ FBI ကိုလင်းလယ်ပြောဆိုခဲ့ကြောင်း2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပတ်မှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုရုံးကတရားစွဲဆိုလိုက်တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရရှိနေတဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ရဟန်းမင်းကြီးဖရန်စစ်ဆာဒီနေ့ဓကာမြို့တော်ကဘာသာပေါင်းစုံစုဝေးပွဲတွင်မြန်မာနိုင်ငံကထွက်ပြေးရရှိနေတယ်လို့ဆိုတဲ့ရိုဟင်ဂျာဒုက္ခသည်တို့နဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကပရီဖက်တီကနေထွက်ပြေးလာသူခမ်းမန်းကြီးဒုက္ခသည်6သိန်းလောက်ခိုးလုံနေတဲ့ကော့ဆက်စ်ပဇာခရိုင်ကနေရောက်လာကြတဲ့ရိုဟင်ဂျာအမျိုးသား12ဦးအမျိုးသမီး2ဦးနဲ့မိန်းကလေးငယ2ဦးနဲ့ပုပ်ရဟန်းမင်းကြီးတွေ့ဆုံခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်တွေကိုတူးချင်းတွေ့ဆုံရမှာတော့သူတို့ကြုံခဲ့ရတဲ့အဖြစ်အပျက်တွေကိုစကားပြန်ကတဆင်ပြန်ပြောပြခဲ့တာကိုလည်းပုရဟန်းမင်းကြီးကနားထောင်ခဲ့လို့ကိုယ်တိုင်လည်းကောင်းချီးပေးခဲ့ပါတယ်။ဒီနေ့ပုရဟန်းမင်းကြီးရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွင်မှာတော့ရိုဟင်ဂျာဖြစ်ရင်းနှုံးသုံးနှုံးခဲ့တယ်လို့ဒုက္ခသည်တွေအနေနဲ့ထိခိုက်နာကျင်ခဲ့ရတာတွေအတွက်ခွင့်လွှတ်မှုနဲ့တုံ့ပြန်မှုလည်းတိုက်တွန်းသွားပါတယ်။ပေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်ကွန်မြူနတီပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေရဲ့အဆင့်မြင့်ခေါင်းဆောင်တွေဆွေးနွေးပွဲကိုတက်ရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာတရုတ်သမ္မတရှီချင်းဖြစ်တဲ့ဒီကနေ့တွေ့ဆုံပါတယ်။လို့တော့ချစ်ချစ်ခီးစဉ်ဖြစ်တရုတ်နိုင်ငံမှာရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ဟာညီလာခံမတိုင်ခင်မှာပဲတရုတ်သမ္မတနဲ့တီးသန့်တွေ့ဆုံခဲ့တာဖြစ်ကြောင်းတရုတ်ဆိုးရပိုင်မီဒီယာတွေကဖော်ပြရမယ်ဆွေးနွေးမှုအသေးစိတ်ကိုတော့ဖော်ပြမထားပါဘူ
းတရင်အချင်းချုပ်ကိုကိုအောင်လုံးပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gadis Spanon ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.